Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေရိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်တဲ့အစီအစဉ်ကို line to meter 1925 32နဲ့ line လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မနေ့ကကျင်းပတဲ့အမေရိကန်သမ္မတသက်တမ်းဝက်ရွက်ောက်ပွဲကနေဦးရလတ်တေရ Republican Party အောက်လွှတ်တော်မှာအသာစီးရနေပြီးအထက်လွှတ်တော်ရလတ်ကတော့မတည်ကြသေးပါဘူး။မနေ့ပြန်စတင်မဲ့ ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးဆွေးနွေးကြဖို့ရှိနေပါတယ်။မြန်မာစစ်တပ်ရဲ့လက်နက်ပစ္စည်းဝယ်ယူမှုပိုင်းမှာပါဝင်ပတ်သက်နေတဲ့ဦးကျော်မင်းဦးနဲ့ကုမ္ပဏီကိုအမေရိကန်ကတာခတ်ရေးယူလိုက်ပါတယ်။ဒီသတင်းတွေအပါဝင်တခြားထိပ်တန်းရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြတော့မှာပါခင်ဗျ။
American ပြည်ထောင်စုမှာမနေ့ကပြုလုပ်တဲ့သမရသက်တမ်းဝက်လွှတ်တော်ရွေးကောက်ပွဲရလက်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့လည်းတင်ပြဖို့ရှိပါရဲ့ရှင်
။ဒီ election အကူတို့အကူချင်တာတော့တော်တော်ကိုအရေးကြီးရလို့ထင်တယ်။ဗုဒ္ဓတွေကဒီစီးဝါးရေးပေါ့နော် American ကစီးဝါးရေးလည်းတော်တော်လေးဟိုအာရုံစိုက်ပါတယ်
။ဒါကတော့ Burmese American Alliance ဥက္ကဋ္ဌဦးညွန့်တန်းက VOA ကိုပြောသားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါဒေါ်ဆန်းစုကြည်ရဲ့နောက်ဆုံးကြံအမှု၅မှုကိုဆက်လက်စစ်ဆေးနေတဲ့အချိန်နေရွေးကောက်ပွဲနဲ့မဖြေရှင်းနိုင်ခဲ့တဲ့ရခိုင်အရေးစားတဲ့တည်င်းပေးပို့ချက်တွေကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကျော်စန္ဒာရဲ့မြမအရေးတုံသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစားတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါရှင်။အခုတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါ။
နိုဝင်ဘာလ10ရက်အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတသက်တမ်းဝက်ရွေးကောက်ပွဲကနေဦးရလဒ်ဒီမှာ Republican Party ကအောက်လွှတ်တော်မှာထိန်းချုပ်နိုင်ဖို့မျှော်လင့်ရပြီးအထက်လွှတ်တော်ရလဒ်မှာတော့တည်တည်ကြွကြွမရှိသေးပါဘူး။သမ္မတဂျိုးဘိုင်ဒန်ရဲ့ပထမသမ္မတသက်တမ်းမူဝါဒချမှတ်မှုတွေမှာအရေးပါလာမဲ့ဒီရွေးကောက်ပွဲအဖြစ်ရလဒ်အားလုံးကိုတော့စောင့်ဆိုင်းနေရဆဲဖြစ်ပါတယ်။အထက်လွှတ်တော်နေရာအတွက်အဓိကပြိုင်ဆိုင်နေတဲ့မဲဆန္ဒနယ်တွေမှာတော့ဒီကနေ့ဗုဒ္ဓဟူးနေ့အထိကနေဦးရလဒ်ဒီမှာမဲမပြတ်ပဲဖြစ်နေတုန်းရှိပါတယ်။မနေ့ကကျင်းပတဲ့ရွေးကောက်ပွဲဟာအမေရိကန်တမိုင်းမှာထူးခြားတဲ့ဖြစ်စဉ်တွေအများပြားရှိခဲ့တဲ့အထက်ဒီမိုကရက်ပါတီကိုကိုယ်စားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့အသက်25နှစ်အရွယ်ဂျန်စီတယောက်ဖြစ်တဲ့ Maxwell Frost ရွေးကောက်တင်မြှောက်ခံခဲ့ရတာကလည်းပါဝင်ပါတယ်။ဒါဟာအမေရိကန်မှာဂျန်စီတယောက်အနေနဲ့ပထမဆုံးအောက်လွှတ်တော်အတွက်ရွေးကောက်တင်မြှောက်ခံရတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာ Republican Party ကအတော်အနိုင်ရလိမ့်မယ်လို့မျှော်လင့်ထားပေမဲ့ထင်သလောက်တော့ဖြစ်မလာခဲ့ပါဘူး။အောက်လွှတ်တော်ကို Republican Party ကထိန်းချုပ်နိုင်မှုကိုယ်စားလှယ်အရေးအတွက်ရှိနိုင်ပေမဲ့ထင်သလောက်နေရာမရသေးပါဘူးအထက်လွှတ်တော်နေရာမှာတော့ငကိုကလေးကနှစ်ဖက်ပါတီကတဝက်စီရှိနေပြီးဒုသမရမဲနဲ့အထက်လွှတ်တော်မှာဒီမိုကရက်ကထိန်းချုပ်ထားတာပါအထက်လွှတ်တော်မှာရီပဘလီကန်ကထိန်းချုပ်နိုင်ဖို့ဆိုရင်နေရာတစ်နေရာအသာစီးရဖို့လိုအပ်ပါတယ်ဒီရွေးကောက်ပွဲမှာတော့အောက်လွှတ်တော်နေရာ435နေရာစလုံးနဲ့အထက်လွှတ်တော်အမှတ်စုစုပေါင်း100ရှိတဲ့ထက်က35နေရာတော့ကိုကိုယ်စားလှယ်တွေရှင်းပြနေကြတာဖြစ်ပါတယ်ခင်ဗျာ
မြန်မာရေးအာဆီယံပေါ်သဘောတူညီချက်အကောင့်ထက်ပေါ်ရင်နောက်နေနေတဲ့အချိန်မှာပဲအာဆီယံထိပ်သီးခေါင်းဆောင်များအစည်းအဝေးကိုအခုဂျာတာပရိကမ္ဘောဒီးယားနိုင်ငံမှာကျင်းပဖို့ရှိပါတယ်။အာဆီယံဖွဲ့ဝင်မြန်မာနိုင်ငံကိုနိုင်ငံရေးကိုစားပြုပြီးတက်ရောက်ခွင့်မပေးတဲ့အတွက်မြန်မာစစ်ကောင်စီကတော့ဒီထိပ်သီးအစည်းအဝေးကိုကိုစားပြုတက်ရောက်ခွင့်မရှိပါဘူး။မြန်မာရေးပေါ်သဘောတူညီချက်ကိုအခုအစည်းအဝေးမှာပြန်လည်သုံးသပ်ဖို့ရှိတဲ့အတွက်မြန်မာရေးဟာဒီအစည်းအဝေးရဲ့ဦးစားပေးအစီအစဉ်တစ်ခုမှရှိမယ်လို့ယူဆကြပါတယ်။အာဆီယံထိပ်သီးအစည်းအဝေးပြင်အာဆီယံနဲ့တခြားဆက်ဆက်အစည်းအဝေးတွေကိုလည်းဇက်တိုက်ကျင်းပသွားဖို့ရှိတာကြောင့်ကမ္ဘောဒီးယားမြို့တော်တဝိုက်ပါလုံခြုံရေးတွေအထူးတင်းကျပ်ထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တပေါင်းကျော်ကိုဖြန့်ကျက်ချထားတယ်လို့ကမ္ဘောဒီးယားရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။လေးရကြမဲ့ဒီဆွေးနွေးပွဲတွေအတွင်းမြမအရေးပြင်တောင်တရုတ်ပင်လယ်ပြင်အငင်းပွားမှုကပ်ဘေးပြန်လည်ထူထောင်ရေးဒေသတွင်းကုန်သွယ်ရေးနဲ့ဥရုယာစီဖောက်ပြန်မှုကိစ္စတွေကင်တွယ်ဆွေးနွေးကြမယ်လို့ယူဆရပါတယ်။ဒီဆွေးနွေးပွဲတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်တက်ရောက်ဖို့ရှိပေမဲ့တရုတ်သမ္မတဇီဂျင်ပင်ရောရုရှားသမ္မတပူတင်တို့ကတော့တက်ရောက်ဖွယ်မရှိဘဲအစ်မြင့်ကိုယ်စားလှယ်တွေကိုပဲစေလွှတ်ဖွယ်ရှိပါတယ်
။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာနိုဝင်ဘာလ10ရက်ကနေ23ရက်နေ့ထိကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာကင်တွယ်ဖြည့်ရှင်းရမယ့်ပြဿနာတွေနဲ့မြန်မာနိုင်ငံအရေးလဲပါလိမ့်မယ်လို့ဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာကဒီကနေ့နိုဝင်ဘာလ9ရက်နေ့မှာပြောပါတယ်။က Kayoga Aye, Russia, Ukraine Aye, Tantio Pinle, Twin Tipo, Totemuri Abien, Nimananga Aye, Sare, Kisarigo, D. Tetisu Wema, Sunui, Pisha, Tomelu, a Seaway, Jimpame, Cambodian and Agumatokagan, Tamara, Marcus Junior Gapiobare, Nimananga Aye, Asianga Chamatare, Bond the Body in Jetty, Account Hepobu, Piaquanida, and Patabi, Sapia Mira Jangle, Asianang and the Majaking Abe, Pioso Nirava, Jampamuri, Sonta Aye, Tichare, a chain, Tamache, Cha, Samuapule,
တိုက်တွန်းနေသလိုမြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်အဖြစ်ကရပ်ဆိုင်းရေးအတွက်လည်းPRP တောင်းဆိုနေကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့အချိန်ကန့်သတ်တဲ့PRP ရာမျိုးကိုလက်မခံတဲ့အကြောင်းနဲ့မြန်မာနိုင်ငံမပါဝင်တဲ့အစီအွေဆုံးဖြတ်ချက်တွေကိုလိုက်နာမှာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာမြန်မာစစ်တပ်ကဆက်လက်တဲ့ပစ္စည်းဝယ်ယူရမှာပါဝင်ပတ်သက်နေတဲ့Sky Aviator, Namasita, Silly, and Say Banu, a Diga, where you've been in a company pit the low, Ujabinhua, Nanja Sipet Yashi, with Bimanangan Layon and on season Sawyer B, Taika Yi, Hayen, a Charlene Bissi, with Tin Twin Penny to Pit Elo, American and Yai, which in Blink and Jayachema, Pashi Bade. Namasikosia, Jampamuri, a tooth of Pit, Lejang Tobi, Yatari, go Taika, Nerari, Paul. American Pirong Zuga, Nauta, a year you like that, so I check it a little, pop ya tabare. Yamaya Dari Nanga, a daikan room, Yamasitaga, Lejang, don't sit, a champet, daikai, nidde lule, DJ Najama, yitabare. Octobala, those at Yaniga, Kachimina, Dringa, Lumiozu, Buelan de Kugo, Yamasita, Lejanga, daikai, Kaira, Jau, a new Pinashian, Nunep, Chobi, Buelayo, do it about way, Lubon, Tiala, they somewhere at Elu, Nayanjay, when you blink a topian jama, Pashibare.
မြန်မာစစ်ကောင်စီဘက်ကတော့ဒီတိုက်ခိုက်မှုအတွင်း
စနေတနင်္ဂနွေမှာပိုင်းလတ်မီတာ190ကီလိုဟတ်စ်တင်အား900ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ပြည်မေကန်တန်ကနေဗိုလ်ထုတ်နေကြမယ်တဲ့တင်တွေကိုဆက်လက်ကြီးညာပေးနေတာပါခဏမြောက်ကိုရီးယားကဒီကနေ့နိုဝင်ဘာလ9ရက်နေ့မှာပဲပက်တင်တက်ဒုံးကျည်ကိုထပ်မံစမ်းသပ်ပြုလုပ်ခဲ့တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်မြောက်ကိုရီးယားကမကြသေးခင်ကာလတွေအတွင်းမကြုံဘူးတဲ့အတိုင်းအတ ပြည်လွတ်လိုက်တာလို့တောင်ကိုရီးယားစီးအုပ်စုချုပ်ညာရဲ့အကြီးအကဲကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွင်မြောက်ကိုရီးယားကပဲထိန်းတပ်ဒုံးကျည်34စင်းကိုစမ်းတပ်ပြစ်လွတ်ခဲ့တာကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့မှာလေကြောင်းရန်သတိပေးချက်တွေထုတ်ပြန်ရတဲ့အထိဖြစ်ခဲ့ပါတယ်မြောက်ကိုရီးယားကပြည်လွတ်လိုက်တဲ့ဒုံးကျည်တွေကတစ်ခုဟာ တောင်ကိုရီးယားဂျပန်နဲ့အနီးမှာကြားရောက်ခဲ့တာကြောင့်တောင်ကိုရီးယားရေတပ်ကရီအောက်အဝေးထင်းရင်နဲ့ဆယ်ယူခဲ့တယ်လို့ပြောပါတယ်အဲ့ဒီဆယ်ယူနိုင်ခဲ့တဲ့ဒုံးကျည်အစိပ်ပိုင်းကိုတောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့ထုတ်ပြန်ခဲ့တာမှာတော့အဲ့ဒီဒုံးကျည်အစိပ်ပိုင်းတချို့အပေါ်မှာရုရှားစာတွေရေးထားတာတွေ့ရတယ်လို့ဆိုပါတယ်ခင်ဗျာဂျီ20လို့သိကြတဲ့စီးပွားရေးအကြီးနိုင်ငံ
ပုံဒုနေကပြောကြပါတယ်ကိုနေ့အတွင်းပထမဆုံးအချိန်ဖြစ်အယ်ဘနီးရှက်ဘဟုလက်ဝဲလေးပါပါတီကအနိုင်ရရှိခဲ့ပြီးတဲ့နောက်ဝင်းကြီးဆက်ဆက်သွေးရေးကိစ္စတွေကိုပြိပင်ထားတာကိုတရုတ်ကဖွင့်လိုက်ပါတယ်။ဩစတြေးလျနဲ့တရုတ်ဆက်ဆံရေးကပြန်ကောင်းလာမယ်လက္ခဏာတွေကိုပြသလာခဲ့ပါတယ်။နိုင်ငံခေါင်းဆောင်တွေတွေ့ဖို့အချိန်နေပေးနေပြီလားဆိုတာကိုဩစတြေးလျနဲ့တရုတ်တို့ဆွေးနွေးကြမယ ဒီဥက္ကတော့ဘာမှတုံ့ပြန်ခဲ့တာမရှိပါဘူးအဒီတော့အကန့်အသတ်တွေကြောင့်ဩစတြေးလျနိုင်ငံရဲ့တင်ပို့သူတွေဟာတနည်းကိုအမေရိကန်ဒေါ်လာ 13 ဘီလီယံနဲ့နှစ်နာခဲ့တယ်လို့ခန့်မှန်းကြပါတယ်ရခိုင်ဩစတြေးလျကွန်ဆာဗေးတစ်ဖက်ဆိုရကကိုဗစ် 19ကဘေးကိုတိကျလွတ်တတ်တဲ့ဖွဲ့တဲ့စုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ပြီးလုံခြုံရေးအကြောင်းပြချက်နဲ့ဩစတြေးလျရဲ့ 5G ကိုရမှာ
Tamara San In Wanga, Jesu Tinjong Digni Piovare, Tioka Taiwango Tru Pine, Zeta Bain Epi Tamatabi, Taiwan Sassan Epipanangani in the Taiwango Api Amya Log Nidelu, Yusaraba, Tioya Chincha Mulishin in the Jagabe, Britain Taiwan Sassani, Almine Lala Gauni Shibu, Yoline Jongle, Tamara San In Wanga Piovare, Britain Ba went to China and he got Pirin City P, Tatanguya Laser Gogunema, Tiopi Majigani, Quatrocade, Taiwanet, dear one Sasan Yemishibi me, Gondwene Nibina by Sayari Maro, Jebiane Lut the Boss Sasan Ye Shivare, Kaimara Democracy Chica, Omnite Shire, Taiwanet Britainja, Gondwene Yinimuna Mude Pure Sasan Ye Tisanangarello, Neja, 2 year keys in a Batalu, Wunji Hans Cap, Yosu Gavare, Britainga Natana Serunga, Uyopa Tamagan in Lutre Pigrega, Gondwene Mepe Atitiko, Shapuinaba, Gondwene Wunji Greg Hans Car, COVID 19 Kayoga, Gusemuri, Pick a bit and now by Taiwan will allow the Pramazon Simi, Taiwan Shitu, Diaole Pibare, Taiwan Yile Jada Shao, Dinye, Ejan Yene, Taiwan Yen, Nanganaka, Bawan Songye Muri, Dwe, Yishi, Let Dwe, Yati, Bigger, a beating with Jesu Dinjau, Tamara, San Ewang, up your Jagabarakna.
That she saw him down a ego, she meet in Los Angabo, Uru Yadi, a Yero Bongama, Dazi, and Nangelaha, Uladamga Yadi, Uru Saya, Nilanganema, Sanapia, Bueng, and Tiaku. ဘူဒူနေကဆင်ရလိုက်ကြပြီးနိုင်ငံအသီးသီးကိုတောက်ဆိုလိုက်ပါတယ်ညီလာခံထဲမှာဒီလိုဆန္ဒပြပွဲကခဲတဲ့ကိစ္စမျိုးဖြစ်ပါတယ်ဒီညီလာခံမှာပဲအာဖရိကတိုက်မှာမြေကထုတ်ယူမဲ့သဘာဝလောင်စာရေနံတဲ့သဘာဝတန်းဝင်ဟာသဘာဝပတ်ဝန်းကျင်နဲ့ရာသီဥတုအတွက်အန္တရာယ်များတဲ့ကိစ္စဖြစ်တယ်လို့တကြွလှုပ်ရှားသူဗင်နီဆာနာကတေးကသတိပေးလိုက်ပြန်ပါတယ်အာဖရိကမှာလုပ်တဲ့ဗက်စီမန်ချက် Bare. Bessi Manjabsu, Africa Nangandu to a tweet in Changi Magu, Nagatiga Soy Mare. Yadiru Pobya Mure to a Sierra Dimi Rego Chanare, Dimi Rega, Yoji Bibule, Duga, Dumi Tonsu like Bare. Demananga Korea, Lutheran Piajan and Sasan needed. Then Church Aid Apoyado, Pigar and Nit, they are to a total care, Gabunuego, so united with the Benuego, Natana said the one in Natana Sanga, they alone love Simon Rochina like Bare. Germany Nangamara, now so music, Michida, Apoyga, Udu Yadi, Yedo Bodomariha, Bari Muya, Tinkia, Brenda Buck, Gate, Mo Ute, good Debi, Bonune, Manema, Posta, Sanangu, Chase Red like Bare, Generosha, Nayetra, Sanapu like Bare, Generoga, now so music, Bado, Eddie Posta, Giga, so Bare, come here.
Jagara, but the Vunia Jandre, Seasingo, goes away like a Utimal Danuga, Jinsa Kerabashi, viewing Yamavanga, Tolini, Seasonigo, Facebook, the YouTube Samyan Napte, VOA Burmese News Male, Daya, Nasin, Jishu Najabarashi, Metakimaro, Dream People Jadugo, Jinsa Mava, Akuro, American, the Tamara, the Downward Martin Barry, Rika Bueka, the Nyama, Jimuara, Bo, Bianle, Shimishi, Jijaya, Amashi, American becomes Mamani. ကပြုလုပ်တဲ့သမရတက်တန်းဝက်လွတ်တော်နဲ့ပြည်နယ်အုပ်ချုပ်ရေးရွေးကောက်ပွဲရလဒ်တွေတဖြည်းဖြည်းနဲ့ထွက်ပေါ်နေရမှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်အလုံးအကျိန်းနဲ့ဖြစ်နေပါတယ်အများခန့်မှန်းထားသလိုအောက်လွတ်တော်မှာအတိုက်အခံရီပပ်ဘလစ်ကန်တွေလွှမ်းမိုးမယ်ဆိုရင်မြန်မာအရေးမှာထူးခြားမှုမရှိပေမဲ့ယူကရိန်းနဲ့တခြားကမ္ဘာကြီးအရာကိစ္စရက်တွေမှာတော့ရိုက်ခတ်မှုတွေရ ဒီမိုကရက်တစ်ပြန်ပြီးထိန်းချုပ်နိုင်မယ့်အလားအလာတွေရှိနေတယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်သူတွေကခံမှန်းနေကြပါတယ်အကြောင်းစုံကိုကြည့်ကြရအောင်ပါရှင်
ဒီညပြုတ်လောက်တဲ့သမရတက်တန်ဝက်လွတ်တော်ရွေးကောက်ပွဲမှာထူးခြားမှုတွေရှိတယ်လို့အမေရိကန်တွေအတွက်သမိုင်းဝင်တဲ့ရွေးကောက်ပွဲတစ်ခုဖြစ်တယ်လို့မြင်ကြောင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္ကိုဘေးအေရီးယားကဘာမစ်အမေရိကန်အလိုင်းယန့်ဥက္ကဋ္ဌဦးညွန့်တန်းကပြောရေးကိုခုလိုပြောပါတယ်
စီဝါရေးပေါ့နော်အမေရိကန်ကစီဝါရေးလို့လည်းတော်တော်လေးဟိုအာရုံစိုက်ပါတယ်စီဝါရေးပေါ့နော်သူတို့ဟဲလ်အင်ရှူရန့်ဇေကြီးရာတို့ဟလာပြီးတော့ဒက်စီဇေကြီးရာတို့တစ်ဖက်ကလည်းဂဘာကြီးမှလည်းရေးကြီးတဲ့ဖြစ်ရတယ်တော်တော်လေးဖြစ်နေတာရှိတယ်ပြီးခဲ့တဲ့ဘိုင်ဒန်နဲ့ထရမ့်ကိစ္စတော့လည်းဒီမိုကရေစီတစ်ခုလုံးအမေရိကန်နိုင်ငံရဲ့ဒီမိုကရေစီစောင့်ရတစ်ခုလုံးပြိုလဲလို့နေပါဖ
ไอ้คนนั้นฉีดนี่หรือว่าซะပြီးတော့ဒီနိုင်ငံရဲ့ဒီနိုင်ငံအင်စတီကျူရှင်ရဲ့ဖောင်ဒေးရှင်းတခုလုံးပြုလဲသွားနိုင်တယ်တချို့လူတွေပြန်ပြီးတော့အာဏာရခဲ့အထူးပြန်လူပြောက်ရင်းနေရရမှာနော်ဥညွတ်တန်းဟာအမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း30ကျော်နေထိုင်နေသူလဲဖြစ်ပါတယ်သူနေထိုင်တဲ့ကယ်လီဖိုးနီးယားပြည်နယ်မှာတော့ဒီမိုကရက်ပါတီဘက်ကအရင်အတိုင်းပဲအနိုင်ရနေတယ်လို့ပြောပါတယ် လက်ရှိမှာတော့မဲရီရေးတွက်နေစေမဲယုံနေရှိနေသေးတာမို့လွတ်တော်မှာဘယ်ပါတီလွှမ်းမိုးမလဲဆိုတာအတိအကျပြောလို့မရသေးကြောင်းအေပီသတင်းဌာနရဲ့နိုင်ငံရေးဆိုင်ရာသတင်းတောက်မက်ခင်နတ်ကပြောပါတယ်
At this point, we're not sure exactly who's going to be in control. အောက်လွတ်တော်ဒါမှမဟုတ်အထက်လွတ်တော်ကိုဘယ်သူကချုပ်ကိုင်မလဲဆိုတာအတိအကျမသိရသေးပါဘူး။မဲယုံတွေမှာမဲတွေရေးတွက်နေစေရှိပါသေးတယ်။လွတ်တော်နေရာလုံးမှာဘဲပါတီကအနိုင်ရမယ်ဆိုတာကျမတို့အတိအကျဆုံးဖြတ်လို့မရနိုင်သေးပါဘူး။ဒါပေမဲ့တစ်ဖက်မှာရှင်းရှင်းလင်းလင်းရှိတာကတော့လာမယ့်လွတ်တော်တက်တန်းမှာဘဲပါတီပဲဖြစ်ဖြစ်နေရာအများစုရမယ်ဆိုရင်ပုတ်ကာတီကပဲရမှာဖြစ်ပြီးတော့အငြင်းခုန
ပြည်နယ်မှာဒီမိုကရက်အထက်လွှတ်တော်အမတ်လောင်းဖက်တမန်ဝေါကင်းအနိုင်ရသွားတဲ့အတွက်ဒီမိုကရက်တီဘက်ကအထက်လွှတ်တော်မှာအများစုအဖြစ်ဆက်လက်ထိန်းနိုင်ဖို့အလားအလာများနေပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတတက်တန်းဝက်မှာပြုလုပ်တဲ့လွှတ်တော်ရွေးကောက်ပွဲအစဉ်လာအတိုင်းအစိုးရပါတီမဟုတ်တဲ့အတိုက်ခံပါတီတွေဘက်ကလွှတ်တော်မှာနေရာအများစုရလေရှိနေတော့အောက်လွှတ်တော်မှာ Republican တွေဘက်ကလွှမ်းမိုးနိုင်ဖို့ရှိနေတဲ့အခြေအနေနဲ့ပတ်သက်လို့ဥညွန့်တန်းရဲ့သုံးသပ်ချက်ကတော့
မြန်မာအရေးမှာတော့ဟိုအများကြီးထူးခြားလာမှာလို့အခုတော့မထင်ဘူး။ဒါဆိုအမေရိကန်ကအခုချိန်မှာအခုလိုသူလုံနိုင်တာတဲ့ဆိုင်ရင်သူလုံနိုင်တိတ်မရှိဘူးလို့အခုလိုလူသုံးသက်တယ်ပါမြန်မာ။အခုချိန်ထိ MOG ကို sanction မလုပ်သေးဘူး။ဟုတ်လား။ဟိုအခုထက်ဒီလဲလွတ်တော်နှစ်ရက်လုံးကဘာဥရီမှာတခုမှပြဋ္ဌာန်းတာမရှိသေးဘူး။ဟိုဟိုနိမစ်မက်ကွန်နဲ့ကြိုးစားမှုကြောင့်ဖြစ်တဲ့ NDA တဲ့မှာမြန်မာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကထည့်လိုက်တာကြီးတခုပဲရှိတော့နော်။ဒါပေမဲ့အဲပါတီကဒီပါဟိုနေမှာကွန်ဂရက်ပေါ့နော်ကွန်ဂရက်ဆိုအထက်လွတ်တော်နဲ့အောက်လွတ်တော်မှာတစ်ခုကဒီတခြားအာဏာမရတဲ့သမရမဟုတ်တဲ့ပါတီတွေရောက်သွားပြီဆိုအမေရိကန်ဆိုရဟိုအုပ်ချုပ်ရတယ်တော်တော်ကိုကြက်တဲ့ဒီဖြစ်တယ်ဘာလို့ဆိုတော့ तू ကဥရီကဒီလွတ်တော်နှစ်ရလုံးကထောက်အတီးပြုတဲ့အပြင်ကိုသမရလက်မှတ်ထိုးရမှာဟုတ်အဲလွတ်တော်နှစ်ရလုံးသမရကလည်းဒီမိုကရက်ဖြစ်တယ်စီနိတ်ကလည်းဆိုပါတယ်ဒီမိုကရက်ဆိုရင်အကယ်၍ဒါ house ပေါ့နော် house ဆိုအောက်လွတ်တော်ပေါ့မြန်မာပြည်မှာဆိုရင်တော့ပြည်သူလွတ်တော်ခေါ်တာပေါ့စီနိတ်ကတော့မြန်မာပြည်မှာဆိုရင်တော့မျိုးသားလွတ်တော်ပေါ့နော်အနာမသိငင်အခြေအနေရဆိုရင်တော့ gay house ကတော့ rebellion နဲ့လက်ထက်ရောက်သွားရင်အဓိကကပအရေးမှာဘာဖြစ်သွားနိုင်လဲဆိုတော့ဥကရိန်းကိုအခုပြပြသားကကုနေတဲ့နေရာတွေမှာအခက်အခဲဖြစ်သွားနိုင်တယ်အဲ့ဒါဆိုရင်အခုရုရှားကိုဒီကွာလုံးဝနေပြီးတော့အထူးဖြင့်ယူရိုပမှာပေါ့နော်ဆယ်ရင်ဆိုင်နေတာပူတင်ရဲ့ဒီ ambition တွေပေါ့ပူတင်ရဲ့ခြေလှမ်းတွေကိုရိုက်ချိုးနေတဲ့နေရာတွေမှာအားနည်းသွားနိုင်ပေါ့နော်
လက်ရှိမှာတော့အထက်လွှတ်တော်အမတ်အများစုဘဲပါတီဖြစ်မလဲဆိုတာကိုဆုံးဖြတ်မဲ့တည်နေတချို့ရဲ့မဲရလက်တွေမသိရသေးပါဘူးရှင်။ဗုဒ္ဓဘုနေညချံ VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ဒေါ်ဆန်းစုကြည်အပေါ်စစ်ကောင်စီတရားစွဲထားတဲ့အမှုတွေတဲ့ကနောက်ဆုံးကြံတဲ့အမှုငါးမှုကိုအ мян ဆုံးအပြည့်တတ်နိုင်ဖို့စစ်ဆေးနေတယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါရတယ်။တချိန်တည်းမှာပဲဒေါ်ဆန်းစုကြည်ကိုနေအိမ်အကျဲချုပ်ပြောင်းနေဆိုတဲ့သတင်းတွေကလည်းမှန်မှန်ဘူးလို့စစ်ကောင်စီက VOE ကိုညှင်းဆို့ထားပါရတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင်
။ COVID ကာလအသုံးပြုဖို့ရဟတ်ရင်ငှားရမ်းဝယ်ယူပြုပြင်ရေးတွေမှာအဂရီလိုက်စားတယ်လို့ဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပေါ်တရားစွဲဆိုထားတဲ့အမှုငါးမှုအတွက်ပြန်ခေါ်တက်တည်နှစ်ယောက်ကိုနေပြည်တော်အချုပ်ထောင်ထူတရားရုံးမှဒီနေ့စစ်ဆေးခဲ့ပါတယ်။တရားလိုလုတ်တိုင်ကြားသူဦးအောင်ခန့်ကိုနဲ့ဦးစိမ်းမင်းဟိန်းတို့ကိုပြန်ခေါ်တက်တည်အနေနဲ့စစ်ဆေးခဲ့ပေမဲ့ဒီကနေ့မပြည့်ပြတ်ခဲ့ဘူးလို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။အဂရီလိုက်စားမှုငါးမှုအတွက်ပြန်ခေါ်တက်တည်တွေစစ်ဆေးတာကိုအများဆုံးအပြည့်သက်အောင်တွန်းအားပေးဆောင်ရွက်နေတယ်လို့စုံစမ်းသိရပါတယ်။ပြခေါ်သက်တွေခုနှစ်ဦးထက်မနည်းကိုရုံချင်းနှစ်ချင်းအတွင်းမှာစစ်ဆေးပေးဖို့တွန်းအားပေးထားပေမဲ့တတိယမြောက်ရုံချင်းအထိမပြည့်ပြတ်သေးပါဘူး။ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့နှစ်ယောက်လုံးအတွက်နောက်ဆုံးကျန်တဲ့အာဂတိမှုငါးမှုနိုဝင်ဘာလမကုန်ခင်မှာအပြည့်အစုံစစ်ဆေးပေးဖို့တွန်းအားပေးရရှိနေတယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါရယ်။တရားရုံးရဲ့သဘောတဘာဝအရပြခေါ်သက်တွေအနေနဲ့တရားလိုဘက်ကသက်တွေတချို့ကိုစစ်ပြီးရင်ဒေါက်ဆန်းစုကြည်ဘက်ကပြန်လဲခြေပမဲ့သက်တွေကိုစစ်ရမှာပါ။ပြည်လဲခုခံခြေပမဲ့တပ်တွေစီးရင်ကိုဒေါက်ဆန်းစုကြည်ဘက်ကအခုအချိန်ထိမတင်ပြသေးတာမို့သ ူကိုယ်တိုင်ခုခံခြေပသွားပွဲရှိတယ်လို့တရားရုံးနဲ့နှိစက်သူတွေကသုံးသပ်ပါတယ်။အခုလိုခုခံခြေပမှုတွေလုပ်ပြီးမှသာအပြစ်သက်အမိန့်ချမှတ်နိုင်မှာပါ။ဒါပေမဲ့တွန်းအားပေးလှုပ်ဆောင်မှုတွေကြောင့်ဒီမှု၅မှုအတွက်ဒီဇင်ဘာလထဲမှာအမိန့်ချနိုင်ပွဲရှိတယ်လို့လည်းယူဆတာတွေရှိနေပါတယ်။ဒီချိန်ထဲမှာပဲဒေါက်ဆန်းစုကြည်ကိုနေပြီးတော့အချင်းထောင်ကနေနေအကျဲချုပ်ပြောင်းနေဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့မမှန်ဘူးလို့ညင်းပါတယ်။
ဟုတ်ပါ့မယ်ကျွန်တော်ပြန်မေးပြီမယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်သိတော့ကမဟုတ်ပါရှိပ
ါအမှုတွေအားလုံးပြည့်ပြတ်သွားတဲ့အခါဒေါန်ဆန်းစုကြည်ကိုအချင်းထောင်ထဲမှာပဲဆက်ထားမလားနေအကျဲချုပ်ပြန်လဲပို့ဆောင်မလားဆိုတာနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ရဲ့တုံ့ပြန်မှုအပေါ်မူတည်ပြီးတော့မှသာဆုံးဖြတ်နိုင်မယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့အထူးတန်တမန်နွန်လင်းဟေစာနဲ့ပြီးခဲ့တဲ့ဩဂတ်စ်လတဲ့တွေ့ဆုံဆင်မှာပြောကြားထားပူပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကဒေါက်ဆန်းစုကြည်ကိုစစ်ကောင်စီကအမှုပေါင်း20နီးပါးနဲ့တရားစွဲခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်း1026နဲ့ချထားပါတယ်။ဒီကနေ့စစ်ဆေးတဲ့အာဂရိမှု9မှုကနောက်ဆုံးတရားရင်ဆိုင်နေရတဲ့အမှုတွေဖြစ်ပါရဲ့ရှင်
။မခင်ဖြူတွေးပါရှင်။မြန်မာနိုင်ငံမှာစပားဆေးတွေပြန်တက်နေတာအခုလက်ရှိတင်းတရားကို73သိန်းကျက်ဒီဈေးအထက်မှာရှိနေပါတယ်ဒီလိုစပားဆေးတွေတက်နေပေမဲ့လည်းဝယ်လိုအားကများနေတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုဝင်းခန့်ကပြောပြမှာပါရှင
်အော်တိုဘာလကုန်ပိုင်းမှာစပားဆေး7သိန်းအထိကျဆင်းသွားခဲ့ပေမဲ့အခုနိုဝင်ဘာလအစမှာတင်းတရာကို73သိန်းအထက်ရောက်လာပါတယ်ဒီကကတော့လေတရေကကုန်ကျဈေးကိုကာမီဖို့အတွက်လေသမားတွေကအရင်ကြည်လိုက်မဲ့ဈေးတန်းတစ်ခုကိုကင်ပြီးရောင်းချလာတာပါဒီချိန်လေးကိုဘိုးတိုင်းအုတ်တွင်းမြို့နယ်ဘက်ကလေသမားတယောက်ကအခုလိုပြောပါတယ်
။ဆက်တိုင်ကြီးကလည်းဈေးကြီးပေးပြီးတော့ဝယ်လိုက်ရပြီ။ကျောင်းတဲ့သူတွေကလည်းလောင်တဲ့သူကလည်း9လ8လလောက်ကအောင်းလာတဲ့အများတွေနဲ့တွေ့ကြည့်မယ်ဆိုသူတို့ဒီ3သိန်းလောက်မရှိရင်မရောင်းတော့ဘူးလို့ကျွန်တော်မြင်တာပေါ့လေ။ဒီကောင်သူတွေကသွင်းအားစုများတယ်ဗျာ။ဒီဩဇာဈေးရှိမယ်၊ထုံနဲ့ထုံရက်ဈေးရှိမယ်၊ကောက်ဆက်ဈေးတွေရှိမယ်၊ပေါက်နှုတ်ဈေးတွေရှိမယ်။ဒီဈေးတွေအကုန်လုံးပေါင်းလိုက်တဲ့အခါကျတော့တောင်သူကကင်ထားတဲ့ဈေးတန်းပေါ့နော်ဒါသူတယောက်ဆိုတော့မဟုတ်ပါဘူးနော်အများကနေတောင်ကြီးစုပ်ကင်ထားတဲ့အနေထားပေါ့နော
်စပားဈေးတက်နေပြီမဲ့ဝယ်လိုအားကများနေတယ်လို့ဆန်ဆက်လုပ်ငန်းရှင်တို့က VOA ကိုပြောပါတယ်ပြည်တွင်းမှာမွေးမြူရေးလုပ်ငန်းတွေပိုများလာတဲ့အတွက်စံချမ်းဝယ်လိုအားကများနေတာပါမနစ်ကတင်းတရာကိုကျက်၈သိန်းပဲရှိခဲ့တဲ့စင်းတုခစပားကအခု73သိန်းဝန်းကျင်ရောက်လာကြောင်းမန္တလေးတိုင်းစပားကုန်တဲ့သူကပြောပါတယ်
ဒီကတော့ကျက်စားဆက်နေရလဲဒီစာကျမ်းပေါ့ဒါဒီကအိုင်ငယ်လေးသုံးနေတော့ဝယ်လာလိုက်ဒီစာကျက်တယ်ဒါပါကျက်တယ်ပေါ့ဒီကောင်လေးကပေါ့ဒါဝယ်ပြီးတော့အဲ့ကုန်ချမ်းပေါ့နေရကုန်ချမ်းကဝယ်တော့သူ့နိုင်ငံကကုန်ရောက်ဒါဆိုအောင်လဲဈေးကျက်
ပုံမှန်ဆိုရင်မိုးစပားလှိုင်လှိုင်စပေါ်တာနဲ့စပားဈေးကြားလေးရှိပေမဲ့ဒီနှစ်မှာတော့ခဏပြုတ်ကျသွားပြီးချက်ချင်းဈေးပြန်ကောင်းလာတာလို့အရာဝတီတိုင်းကဆန်ဆက်ပိုင်ရှင်တို့ကလည်းပြောပါတယ်
ကျန်တဲ့အပေါ်မတရားထုတ်ဆိုအားကြရတယ်လေ။အိုကေအမှလည်းကျန်တက်လာတော့ကုလူလည်းနည်းနည်းခံတာဝါလို့။လက်ရှိကတော့ဒီလိုနဲ့ဆိုတော့အားလုံးလေသမားတွေအားလုံးတက်ရှိနည်းနည်းချောင်းနေနေလေဒီနေ့ကြရင်တော့ဝေသားတဲ့ဂမိရောတာကြီးကမနေ့ကဒီနေ့၃ဆဖြစ်နေတာတော့ကုလူကြည့်ရတယ်လေ
။မနေ့ကမိုးစပားပေါ်ချိန်မှာတင်းတရာကို6သိန်းဝန်းကျင်ဖြစ်ပြီးအဲ့နောက်12သိန်းအထိနောက်ပိုင်းမှာတက်ခဲ့ပါတယ်။အခုစပားပေါ်စားမှာ10သိန်းအထက်ကနေပေးဝယ်နေရတဲ့အတွက်စပားဈေးကိုခံမှန်းလို့မရသေးပါဘူး။တရုတ်ဘက်ကစံဝယ်လိုအားကျော့သွားပေမဲ့ဘင်္ဂလားဒေ့ရှ်ကစံတန်ချိန်2သိန်းခွဲနဲ့ပေါင်းစံတန်ချိန်5000ကိုဝယ်ယူဖို့မြန်မာနဲ့ MOU မကြသေးခင်ကရေးထိုးခဲ့ပါတယ်။2028ခုနှစ်အထိနှစ်တိုင်းအတုပ်လိုက်ခွဲပြီးဝယ်ယူထားတာပါ။အခု2022အောက်တိုဘာ31ရက်နေ့အထိစံတန်ချိန်2000ကိုဘင်္ဂလားဒေ့ရှ်တင်ပို့ခဲ့တယ်လို့စံလုပ်ငန်းရှင်တင်ကထုတ်ပြန်ထားပါတယ
်။ကိုဝင်းခန့်ပြောပြသွားတာပါ။ဒီကနေ့ရွေးကောက်ပွဲဒီမှာရခိုင်ပါတီတွေအနိုင်ရခဲ့ပေမဲ့ရခိုင်ပြည်နယ်အတွက်အရေးပါတဲ့တာဝန်တွေကိုအများစုအနိုင်ရပါတီတွေကပဲယူခဲ့တာမို့လာမယ့်ရွေးကောက်ပွဲအတွက်လည်းမျှော်လင့်ချက်မထားနိုင်ဘူးလို့ရခိုင်အရေးလေးလာသူတွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင
်။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပခဲ့တာနှစ်နှစ်ပြည့်ခဲ့ပါပြီ။ရွေးကောက်ပွဲရလဒ်တွေထွက်ခဲ့ပြီးနောက်စစ်တပ်ကအာဏာသိမ်းလိုက်တာမို့ရွေးကောက်ပွဲအနိုင်ရပါတီတွေအနေနဲ့ရွေးကောက်ပွဲကတိတွေကိုစောင့်ရနိုင်ဖို့အခွင့်အလမ်းမရှိခဲ့ပါဘူး။အခုလက်ရှိမှာလည်းစစ်ကောင်စီကရွေးကောက်ပွဲကျင်းပပေးမယ်လို့ပြောထားပါတယ်။ဘယ်တော့အတိအကျလဲဆိုတာမသိရသေးပေမဲ့အဲ့ဒီရွေးကောက်ပွဲကနေရခိုင်ပြည်နယ်အတွက်မျှော်လင့်ချက်ကြီးကြီးမားမားတိတ်မထားနိုင်ဘူးလို့ရခိုင်အရေးလေးလာသူတွေကသုံးသပ်နေပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေတုန်းကရခိုင်ပါတီတွေအပြတ်သက်အနိုင်ရခဲ့တာတောင်မှပြည်နယ်အစိုးရဖွဲ့ခွင့်မရခဲ့တယ်လို့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံရေးအကြက်တဲတွေကိုမဖြည့်ရှင်းနိုင်ခဲ့တာကြောင့်အခုစစ်ကောင်စီကကျင်းပမယ့်ရွေးကောက်ပွဲအသစ်ဟာလည်းဘာအခွင့်အလမ်းမှရှိမှာမဟုတ်ဘူးလို့ ရခိုင်အရေးကျွမ်းကျင်သူလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးဖေးတန်းကပြောပါတယ
်ကျွန်တော်တို့ရွေးကောက်ပွဲအလားမကျင်းသုံးရင်ဆက်တမ်းဖူးပါပြီ။ရွေးကောက်ပွဲရဲ့အောင်ပွဲကိုလည်းရခိုင်ပါတီအများစုရခဲ့တယ်နိုင်လဲနိုင်ခဲ့တယ်။အဲဒါမဲ့ဒီကံကျူးလက်ထက်မှာရောအန်အဒီအစိုးရလက်ထက်မှာရောအများဆုံးနိုင်တဲ့ပါတီတွေခိုင်ပါတီသူတို့ AMB ပေါ့။နောက်ဘာမှအာဒါအစိုးရအဖွဲ့မှဝင်ရောက်လုပ်ကန်ခွင့်မျိုးသူတို့ AMB ကတောင်းဆိုတဲ့ဝန်ကြီးချုပ်နေရာတို့ဘာမှမရသေးဘူးပေါ့နော်။အော်သူတို့အနိုင်ရတဲ့ပါတီတွေကပဲအဲဝန်ကြီးချုပ်တွေလုတ်သွားတယ်။အဲဆိုတော့အဲ့ဒါတွေကိုကြည့်ရှင်းအားဖြင့်အဲဒီစစ်အစိုးရကျင်းပမဲ့ရွေးကောက်ပွဲနဲ့အဲတကယ်လို့ဟိုအပြတ်အသတ်အနိုင်ရရင်တောင်းမှာပေါ့နော်။သူတို့ဟိုပေးမဲ့အခွင့်အရေးကတော့ဟိုတိတ်မရှိဘူး။မပြောလို့နိုင်ဘူး
စစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဟာရခိုင်ပြည်သူတွေနဲ့ရခိုင်ပြည်နယ်နိုင်ငံရေးအတွက်အကျိုးအမြတ်တစ်စုံတရာမရှိနိုင်ဘူးလို့ရခိုင်အရေးလေးလာတုံးသက်သူကိုထွန်းကြည်ကလည်းပြောပါလေ
ဒီရွေးကောက်ပွဲတွေကတော့အရင်တုန်းကလည်းနှစ်ကျင်လောက်ခဲ့ပေါ့နော်2800အောက်ကရွေးကောက်ပွဲကနိုင်ငံရေးရဟိုဘာအခွင့်အလမ်းမှမရှိဘူးဆိုတာကတော့ကွန်ခရစ်တဲ့စင်နေကကြီးကပြထားပြီးဖြစ်တယ်အခုကလည်းစစ်ကောင်စီကသုံးနိုင်ငံရေးထွက်ပေါက်တဲ့ပေါ့နော်သူအရိုးရှင်ဆုံးပြောရင်တော့အခုစစ်ကောင်စီဩဂတ်ကိုတန်းဒီသမဒတ်ဖြည့်ကိုရေပြီးပြီးတော့အဖွဲ့စည်းပုံပြင်ဆင်မယ်ဆိုတဲ့ကတိရွယ်နဲ့သူရွေးကောက်ပွဲကိုဟိုလောက်ဖို့ပြင်ဆင်နေတာကိုတွေ့နေရတယ်ဒီရွေးကောက်ပွဲကလည်းတရားရဲလက်ရှိတခိုင်ပြည်ရဲ့ပဋိပက္ခကိုဖြည့်ဆင်းဖို့နိုင်ငံရေးရဖြည့်ဆင်းဖို့ကြိုးစားတာမျိုးမရှိဘင်းနဲ့ရွေးကောက်ပွဲလောက်ပြီးတော့တခိုင်ပြည်ကနိုင်ငံရေးပါတီသူတို့ကိုထောက်ခံရတဲ့နင်းနင်းနဲ့ထောက်ခံတဲ့နိုင်ငံရေးပါတီတချို့နဲ့ရွေးကောက်ပွဲလောက်သွားတယ်ဆိုတာကတော့ရခိုင်ပြည်သူလူထုရဲ့အကျိုးကျေးဇူးရောရခိုင်ပြည်ရဲ့နိုင်ငံကိုနိုင်ငံရေးအတွက်အကျိုးများရောဘာမှရှိတယ်လို့ကျွန်တော်အနေနဲ့တော့မမြင်ဘူးဟုတ
်ရခိုင်ပြည်နယ်မှာမြို့ပေါ်ရက်ွက်တချို့ကလွယ်ရင်ကျေးလက်ဒေတာအများစုဟာရခိုင်လက်နက်ကိုင်အဖွဲ့ရဲ့ထိန်းချုပ်မှုအောက်မှာရှိနေတယ်လို့ဒေတာခံပြည်သူတွေကလည်းပါတီနိုင်ငံရေးထက်လက်နက်ကိုင်တော်လှန်ရေးကိုပိုပြီးတော့ထောက်ခံနေကြပုံရတယ်လို့နိုင်ငံရေးအကဲခတ်တွေကပြောပါတယ်လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေဟာပါတီတွေနဲ့နိုင်ငံရေးသမားတွေဖြည့်ရှင်းလို့မရနိုင်တော့တဲ့အခြေအနေမှာရှိနေပြီးနောင်ကျင်းပမဲ့ရွေးကောက်ပွဲကိုပြည်သူတွေစိတ်ဝင်စားတာလည်းမတွေ့ရဘူးလို့ရခိုင်အရေးလေးလာတုံးသက်သူကိုထွန်းကြည်ကပြောပါတယ
်။လက်ရှိရခိုင်ပြည်ပဋိပက္ခကိုရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်နိုင်ငံရေးသမားတွေဘယ်လိုမှဝင်ပြီးတော့စိတ်ဆက်ဖြည့်ရှင်းလို့မရတဲ့အခြေအနေကိုရောက်သွားပြီလို့ကျွန်တော်အနေနဲ့မြင်တယ်။ဒါကြောင့်ရခိုင်နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲဝင်စီဖြစ်စေမဝင်ရွေးကောက်ပွဲဝင်ချင်းအားဖြင့်ပေါ့နော်ရခိုင်ပြည်သူအတွက်ဘာအကျိုးများမှသူတို့ဟိုလောက်မပြည့်နိုင်ဘူးဆိုတဲ့ဟာတော့ကျွန်တော်ရှင်းရှင်းလင်းလင်းမြင်နေရတယ်။ဆိုတော့ရခိုင်ပြည်သူတွေကတော့လက်ရှိချိန်မှာဒီလူတွေဒီနိုင်ငံရေးပါတီတွေရွေးကောက်ပွဲဝင်တည်ဖြစ်စေမဝင်တည်ဖြစ်စေတိုက်ပြီးတော့ဟိုစိုက်ဝင်စားကြမှာတော့မဟုတ်ဘူ
း။ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကတော့ရခိုင်ပြည်နယ်ကတချို့မြို့နယ်တွေမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပနိုင်ခဲ့သလိုလက်ရှိစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအစ်တဲ့ပတ်သက်ပြီးတော့လေရခိုင်လက်နက်ကိုင်အေအေဖွဲ့ကတစုံတရာထုတ်ပြန်ပြောဆိုတာမျိုးမတွေ့ရသေးပါဘူး။အာဏာသိမ်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအစ်တဲ့ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းလက်ခံအတိမတ်ပြုမှာမဟုတ်တဲ့အကြောင်းမနေ့ကရွေးကောက်ပွဲနှစ်နှစ်မြောက်နေ့မှာထုတ်ပြန်ထားပါတယ်။ဒါအပြင်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အကျက်တဲကိုပိုရှေးကျစေပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသင်ကူပြောင်းရင်းနဲ့တည်ငြိမ်အေးချမ်းသာယာရေးကိုနှောင့်နှေးကြံ့ကြစေမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုစံကျော်ပြောပြသွားတာပါ။ဒါကတော့ဒီရွေးကောက်ပွဲနဲ့မဖြေရှင်းနိုင်ခဲ့တဲ့ရခိုင်အရေးနဲ့ပတ်သက်လို့သတင်းပေးပို့ကြပါရှင်။ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေထုတ်လွှင့်နေပါတယ်။မကြာခင်တင်ဆက်မဲ့ဥကျော်စံသာရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးလစ်လျူရှုခံနေရသလားဆိုတဲ့အကြောင်းအရာပေါ်မှာတီထောင်စုရှေ့နေများအဖွဲ့ဥက္ကဋ္ဌလွတ်တော်ရှေ့နေကြီးဦးကျော်မြင့်နဲ့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါအားကစားကဏ္ဍကိုတင်ဆက်တဲ့အခါမှာတော့ကာတာနိုင်ငံမှာကျင်းပမဲ့ဒီကမ္ဘာဖလားဘောလုံးပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကြားဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းကနေဒီနေ့စဉ်မနေ့နဲ့ညပိုင်းမှာဒီတိုက်ရိုက်ရေဒီယိုနဲ့ရုပ်သံအစီအစဉ်ကိုတင်ဆက်နေပါတယ်။ညပိုင်း9နာရီကနေ10နာရီထိတင်ဆက်တဲ့အစီအစဉ်ကိုလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1180တုံညလိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ VOA မြန်မာပိုင်းကနေဒီလူထုမိတ်ဆွေအတန်ကို VOA ဒီလွတ်လပ်တဲ့အာရှအတန် RFA မြန်မာပိုင်းနဲ့ဒီ24နာရီတင်ဆက်နေတာကိုလည်းအသိပေးပါရစေရှင်။အခုဆက်လက်ထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတာတွေကိုနားဆင်ကြည့်ရှုရမှာပါ။ပထမဦးဆုံးတော့ဒေါက်တာတန့်စော်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးကိုကြည့်ကြရအောင်ပါရှင်ဒီတပတ်အတွက်စီဂျိုယောဂါကိုကုသမှုခံယူတဲ့နေရာမှာဆေးဝါးတောက်သုံးနေုံနဲ့မလုံလောက်ပဲဆရာဝန်နဲ့အချိန်မမှန်ပြန်ပြဖို့တခါကျန်းမာရေးပညာပေးမှုတွေရယူဖို့အစားအသောက်နဲ့အာဟာရဆိုင်ရာလမ်းညွှန်ချက်တွေကိုအာဟာရကျွမ်းကျင်ပညာရှင်စီကနေဒီရယူဖို့ဆိုတာတွေကိုလည်းအရေးကြီးတဲ့အကြောင်းဒေါက်တာတန့်စော်ကပြောပြထားပါရှင်
ဒီလိုတွေ့ကြလူနာတွေမှာတွေ့ရလေးရှိတဲ့အယူဆအမှားတွေတဲကမှာအများဆုံးတွေ့ရလေးရှိတဲ့အယူဆအမှားတစ်ခုရှိပါတယ်ဒီယူဆအမှားဟာဘာများဖြစ်ပါသလဲဒီယူဆအမှားကြောင့်ဘာတွေများဆုံးရှုံးနိုင်ပါသလဲဒီမှာတော့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်လူနာတွေအနေနဲ့ဟိုအမှတ်မားနေတာပဲဖြစ်ဖြစ်ဆရာဝန်ညွှန်ကြားတဲ့အတိုင်းစေဝါတွေကိုပုံမှန်တောက်သုံးလေးတိတ်မရှိဘူးအထူးသဖြင့်တော့ဆရာဝန်၃လခေါ်ပေမဲ့နေကောင်းနေတယ်ဆိုပြီးမသွားဘဲနဲ့သူတို့ဒီကိုတိတဲ့စီဂျိုစီနော်သွေးလို့စီဒီနှစ်ခုလေးကိုတော့သူတို့ဆက်ပြီးဝယ်တောက်နေတော့လဲပဲဆရာဝန်ညွှန်ကြားလိုက်တယ်အစီကျစေးကိုမိမိရဲ့သဘောနဲ့ရက်ထားတာတွေလဲလူနာတွေဆရာတို့အများကြီးတွေ့ဘူးလေပေါ့နော်အဲ့ဒီခါမှာသူရဲ့နောက်ဆက်တွဲဖြစ်တဲ့ပြဿနာဖြစ်တဲ့ဒီနှလုံးပိုင်းဆိုင်ရာကြောက်ပတ်ပိုင်းဆိုင်ရာယောဂါတွေထိခိုက်မှုတွေနောက်တစ်ခေါက်ပြန်လာတဲ့အခါမှာဆရာတို့တွေ့ရတာတွေ့တယ
်စီးကျူစီးနဲ့သွေးတူစီးတွေကိုဆရာဝန်ညွှန်ကြားချက်အတိုင်းတောက်သုံးနေပေမဲ့ဆရာဝန်နဲ့အချိန်မှန်မှန်ပြတ်တိုင်းမှာစစ်ဆေးမှုမရှိဘူးဆိုရင်မျှော်လင့်မထားတဲ့ပြဿနာတွေကိုကြုံတွေ့ခံစားရနိုင်ပါတယ်ဘလို့ပြဿနာတွေကိုကြုံတွေ့ခံစားရနိုင်နေဆိုတာနဲ့အခက်မသိရင်နောက်ဆက်တဲ့စီးကျူဘလောက်အထိပြင်းထန်သွားနိုင်လဲဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဖိလစ်ပိုင်ကစီးကျူသမားတော်ကြီးကလည်းဒီ3လเนาะပြန်ပြီးလာတဲ့အချိန်မှာဒီလူနာမှာအတွင်းထဲမှာကြောက်ကထိခိုက်မှုနည်းငယ်ဆလာတယ်ဒီနှလုံးမှာသွေးကြောခြင်းတဲ့လက္ခဏာတွေပေါ်လာတယ်သွေးတိုးထိမ့်သိမ့်မှုအားနေတယ်စီးကျိုထိမ့်သိမ့်မှုအားနေတယ်ဆိုတော့ HbA1c က8ကနေ10အထိရောက်သွားတယ်စသည်အားဖြင့်ဒီထိမ့်သိမ့်မှုရော့ကျတာလေးတွေကိုပေါ်ပြလိုက်တယ်အဲ့ဒီခါကျတော့သူကဘာဖြစ်လာလဲဆိုတဲ့ခါကျတော့အရင်ကပုံမှန်နေထိုင်စားတော့ပြီးတော့ဆေးတောက်နေတဲ့စီးကျိုဝေဒနာနဲ့တက်ရောက်ဟာဒီချိန်မှာတော့သူဘာစဖြစ်လာပြီလဲဆိုတော့မောလာပြီပေါ့နော်လေကားတွေတက်တဲ့ခါမောလာတယ်ရင်ဘက်ကတင်းကြက်ကြက်လိုမျိုးခံစားရတာတွေဖြစ်လာတယ်ဒီခါကျတဲ့ခါဆရာဝန်ကဒါနောက်ဆက်တွဲပြဿနာတွေဖြစ်တယ်ဒီညွှန်ကြားချက်တိုင်းမနေရင်တော့ဒီနှလုံးသွေးကြောအချိန်မီပိတ်နိုင်တယ်ကြောက်ကဆဲဆေးရတဲ့ဘဝတွေရောက်သွားနိုင်တယ်ဆိုတဲ့အခါမှာဇာတော့ဆေးတွေကိုထပ်ပြီးတော့တိုးမြင့်ပေးတာရှိတယ
်စီးကျူယောဂါကိုကုသတဲ့နေရာမှာစီးကျူနဲ့ဟော်မုန်းဆိုင်ရာအထုကုဆရာဝန်ကြီးရဲ့ကုသမှုနဲ့အတူကျန်းမာရေးပညာပေးတဲ့သူနဲ့အာဟာရဆိုင်ရာလမ်းညွှန်ချက်ပေးတဲ့သူတွေကလည်းတွဲဖက်လှုပ်ဆောင်လာနေတာကိုနိုင်ငံတကာမှတွေ့မြင်နေရပါတယ်ဆေးဝါးကုသတာအပြင်စီးကျူနဲ့ပတ်သက်တဲ့ကျန်းမာရေးပညာပေးမှုတွေကိုအချိန်ယူပြုလုပ်ပြီးအာဟာရဆိုင်ရာလမ်းညွှန်ချက်တွေကိုလည်းအချိန်ယူလမ်းညွှန်ပေးခဲ့မယ်ဆိုရင်စီးကျူသွေးကျူယောဂါကိုကုသတဲ့နေရာမှာတည်တာတဲ့ကောင်းကျိုးရလဒ်တွေကိုရရှိစေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်နောက်တစ်ခါလူနာရဲ့ basic education နော်လူနာကိုဒီအသိပညာတွေကိုအဲသိရှိစေဖို့အတွက် educator လို့ခေါ်တဲ့သူတို့စီမှာစီးကျူပညာကိုတသက်ပေးတဲ့ special nurse နဲ့တွေ့ခိုင်းနေပြီးတဲ့အခါ dietitian လို့ခေါ်တဲ့ဒီအစားအသောက်တွေကိုဘယ်လိုထိန်းကြီးစားတောက်မလဲဆိုတော့ဒီဟာရကျွမ်းကျင်ပညာရှင်နဲ့လည်းသူတို့ကိုတွေ့ပြီးတော့ပူးပေါင်းဆောင်ရွက်ပြီးတော့ကုသမှုပေးလိုက်တယ်။နောက်အဲ့တော့ပေးလိုက်တဲ့အခါမှာသူဒီကြားထဲမှာလာတဲ့ဟာတွေထပ်မပြောဘဲနဲ့နောက်6လနော်6လ9လလောက်မှာဒီလူနာနဲ့ပြန်တွေ့တဲ့အခါမှာသူ့ရဲ့ parameter နော်သူ့ရဲ့ကိုလေးချိန်နေသူပေါ်ပြတယ်သူ့ရဲ့ weight circumference ကိုခေါ်တဲ့ခါအတိုင်းတာနော်နောက်တစ်ခါဒီသွေးပေါင်ချိန်နော်ခန္ဓာကိုယ်ထဲမှာရှိတဲ့စီးကျိုထိန်းသိမ်းမှုကောင်းတဲ့ HbA1c အဆီဒက်သွေးပေါင်ချိန်စသည်အားဖြင့်ဒါတွေအားလုံးကိုပေါ်ပြလိုက်တဲ့အခါမှာသူဒီလွန်ခဲ့တဲ့တစ်နှစ်နော်နှီးပါးလောက်ကတည်းကစလို့ရှိရင်နော်အဲတော်တော်လေးကိုယ်ရည်ဆစ်သွားတယ်လူလဲနေလို့ကောင်းလာတယ်အတွင်းထဲကထိခိုက်မှုတွေလည်းကျော့ကြပြီးကောင်းမွန်လာတာ ရှိတယ်လို့ပြောပြီးတော့သူဒါနေကုန်းချုပ်လို့တာရှိတယ်ပေါ့နော
်စီကျုပ်သေးကျုပ်ယောဂအတွက်ကုသမှုခံယူတဲ့နေရာမှာဆေးဝါးတောက်သုံးနေုံနဲ့မလုံတော့ဘဲဆရာဝန်နဲ့အချိန်မှန်မှန်ပြန်ပြဖို့ကျန်းမာရေးပညာပေးမှုတွေရယူဖို့အစားအသောက်နဲ့အာဟာရဆိုင်ရာလမ်းကျွတ်တွေကိုအာဟာရဆိုင်ရာကျွမ်းကျင်ပညာရှင်စီကားတွေရယူဖို့ဆိုတာတွေကလည်းအရေးကြီးတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒါကတော့ဒေါက်တာတန်းစောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင
်။ COVID-19 ရောဂါမဖြစ်ချင်လက်မောင်းမှာကာကွယ်ဆေးထိုးရပါမယ်။ကာကွယ်ဆေးမပေါ်ခင်ခေတ်ကာလတုန်းကကြောက်ရောဂါမဖြစ်ချင်နှာခေါင်းထဲကိုသူများအနက်ဖေးထည့်ရပါရဲ့။1500ပြည့်လွန်ကာလတရုတ်နိုင်ငံမှာတော့ဒါမျိုးလုပ်ပါတယ်။နှစ်ရာပေါင်းများစွာလဲပိုဆောနိုင်ပါတယ်။ရောဂါဖြစ်နေသူရဲ့အနက်ဖေးဒါမှမဟုတ်ပြည်ကိုယူပါတယ်။ရောဂါတိတ်မပြင်းသူစီကဆိုရင်ပိုကောင်းပါတယ်။အဲ့ဒီပစ္စည်းကိုတဲ့ဥတ္တဖူတွေနဲ့ကျူဒါမှမဟုတ်တလားလောက်ဒီတိုင်းထားလိုက်ပါရင်ဒီမှာဗိုင်းရပ်စ်ကအပြော့သွားစေနိုင်ပါတယ်ပြီးတော့လူနာရဲ့နှာခေါင်းထဲကိုပိုက်နေမှုတ်သွင်းပါတယ်ဒါဆိုအဲ့ဒီသူမှာကြောက်ရွံ့တာအပြော့စားဖြစ်လေရှိပါတယ်ပြီးရင်ပြန်နေကောင်းအသက်အန္တရာယ်ဆိုရင်စရာမရှိပါဘူးများသောအားဖြင့်ဖြစ်တတ်တာမျိုးပါဒါမဲ့တိရခိုင်နှုန်းနှစ်ရခိုင်နှုန်းလောက်တော့ထိဆုံးကြပါတယ်ဒီတိုင်းဆိုကြောက်ရွံ့တာဖြစ်ရင်20ရာခိုင်နှုန်း30ရာခိုင်နှုန်းလောက်သိဆုံးကြတာပါဒီတော့တစ်နှစ်ရာခိုင်နှုန်းဆိုတာအများကြီးတိုးတက်လာတာပါတချို့ဆေးဆရာတွေကတော့လူနာရဲ့လက်ခြေထောက်တို့ကိုအချစ်ရာပေးပြီးရောဂါရှိသူရဲ့အနက်ဖေးဖြီးတို့ကိုထည့်လိုက်ပါတယ်ဒီနည်းကိုအိန္ဒိယနဲ့အာဖရိကတချို့ပိုင်းတွေမှာသုံးပါတယ်တူရကီမှာလည်းဒီနည်းနဲ့ကိုရာကို1919ကဗြိတိရှ်အသံမက်ဂရောမယ်ရီမွန်တေကျူခတ်တန်းရေးသွားပါတယ်အမျိုးသမီးကြီးတယောက်ကြောက်ပေါက်ရပြင်းနဲ့ရောက်လာပြီးသွေးကြောတွေဖောက်ပြီးသူ့ရောဂါကုစားပြီးပို့ပြောပါတယ်သူ့သွေးကြောတွေအကြီးကြီးနဲ့ထိုးဖို့ပြောပါတယ်ဒါကတာမန်ရှမိတာထက်ပိုမနာပါဘူးတဲ့အဲ့ထိပ်ပြားမှာတင်နိုင်များတင်ပြီးတော့သွေးကြောတွေထည့်ပေးဖို့ပြောပါတယ်အဲ့နောက်အနားကိုအခွန်တစ်ခုအုပ်ပြီးတော့ပြန်စီးပတ်ထားလိုက်ပါတယ်လေဒီမွန်တီကျူးကသူ့ကလေးတွေကိုလည်းကာဝယ်ဆေးထည့်ပေးပြီး1921မှာအင်္ဂလန်ကိုဒီနီလန်ပြန်တည်လာပါတယ်နောက်85နှစ်အကြာမှာတော့အင်္ဂလိပ်ဆရာဝန်အက်ဒဝတ်ဂျန်နာပိုကောင်းတဲ့အကျင့်တစ်ခုရပါတယ်နွားတို့ဆက်ယုံလို့သားတွေတစ်ခါတလေကြောက်ရောဂါလိုရောဂါအပျော့စားဖြစ်ကြတာတွေတွေ့တော့သူတို့နွားတွေကိုဆွဲပြူပြီးတော့နွားကြောက်လို့လည်းခေါ်ပါတယ်ဒီလို့သားတွေရိုးရိုးကြောက်ရောဂါရလည်းမရှိပါဘူးဒီတော့1996မှာဆရာဝန်ကသူ့ခြံသမားရဲ့သားကိုကြောက်ရောဂါအနာကယူတာမဟုတ်ဘဲနွားကြောက်ထဲ့ကျူထားတဲ့အရေးတိုက်လိုက်ပါတယ်။ဒီမှာအလုပ်ဖြစ်တာတွေ့ရပါတယ်။ဒါကိုကာဝယ်ဆေး vaccination လက်တင်ဘာသာနဲ့နွား vegan လို့ဒေါက်တာဂျန်နာကနာမည်ပေးလိုက်ပါတယ်။ကာဝယ်ဆေးကြောင့်ကြောက်ရောဂါအမြင့်ပြတ်သွားပါတယ်။ဒီနေ့ခေတ်မှာတော့ဝက်သက်ပချိတ်ရောင်မေးခိုင်ပိုလီယိုခွေးယူပြန်အီဘိုလာအတွက်အပါအဝင်ကာကွယ်ဆေးတွေထွက်နေပါပြီ။အခုဆိုကိုဗစ်ကာကွယ်ဆေးရှိပါပြီ။စိတ်လည်းမပူကြပါနဲ့။အခုခေတ်ကာကွယ်ဆေးကပိုအနေကင်းပို့ပြီးတော့တန့်ရှင်းပါတယ်။သွေးကြောတွေလှိဖွင့်စရာမလိုဘူးလေနော
်။ဒါကတော့ကမ္ဘာမှာကာကွယ်ဆေးဘလို့စတင်ပေါ်ပေါက်လာခဲ့တယ်လဲဆိုတော့ကိုမအေးတန်တာကျော်ကပြောပြသွားတာပါအခုတော့ဥကျော်ဆန္ဒရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုရအောင်ပါရှင်မြမနိုင်ငံတရားပရိစိုးမိုးမှုဟာကျေးလက်ဒေတာရီဒင်မှာဒါမကမြို့ပေါ်အထင်ကရနေရာတွေမှာပါတစ်နှစ်တခြားရိုရင်းလာတဲ့သတင်းတွေထွက်ပေါ်နေပါတယ်ပြည်ထောင်စုရှေ့နေများအဖွဲ့ဥက္ကဋ္ဌလွတ်တော်ရှေ့နေကြီးဦးချင်းမြင့်ကတော့ဒါဟာတမင်လစ်လူရှုခံထားရတာဖြစ်တယ်လို့လည်းကောက်ချက်ချပါတယ်ဘာကြောင့်ပါလဲဦးချင်းမြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးထားပါတယ်ရှင
်ဦးချင်းမြင့်ခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့မြန်မာနိုင်ငံရဲ့ရုပ်ပြငြိမ်းချမ်းပြပြရေးတရားဥပဒေစိုးမိုးရေးကိစ္စဖြစ်ပါတယ်အခုကျွန်တော်သတင်းတွေကြားနေရတာရန်ကုန်မြို့လေကောင်မှာပဲစက်ဖြတ်လူရက်တာတွေအင်ကိုဖောက်ထွင်းဝင်ပြီးတော့စက်ဖြတ်သွားတယ်ပစ္စည်းတွေလုသွားတယ်ဆိုတာတွေသတင်းတွေကြားနေရပါတယ်ဒါနိုင်ငံရေးအရာတစ်ဖက်နဲ့တစ်ဖက်အပြန်လှန်အညှို့ထားသက်ဖြတ်တဲ့ကိစ္စအပြင်ပေါ့လေဒီတာမန်ခူးဆူလူရဲမှုတွေဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပါတယ်ဆိုတော့အခုမြန်မာနိုင်ငံရဲ့နိုင်ငံပြပြမှုတရားဥပဒေစိုးမိုးမှုအခြေအနေဘယ်လိုရှိပါလဲအကြံပြင်းရင်အကျဉ်းချုပ်လေးပြောပြပါခင်ဗျာ
ကျွန်တော်ကတော့ဗျာစိုးရိမ်တာတစ်ခုရှိတယ်ပေါ့2017မှာအာနာသိမ့်ပြီးတော့ဆန္ဒတွေပြကြတယ်အဲ့ဒီမှာအဲ့လိုဆန္ဒပြကောင်းလားဆိုပြီးပြစ်တတ်တဲ့အဆင့်နောက်မှအကြမ်းဖက်တာတွေစစ်တပ်ကနေပြီးရိုက်တာနှက်တာတော့အိမ်ကြီးဝင်းရှာတာတွေအဲ့ဒါတွေလုပ်တဲ့အပြင်အဆိုးဆုံးကတော့ကိုဗစ်ကိုပြစ်ထားလိုက်တာတေးရအဆေးလည်းဝယ်လို့မရဘူးအောက်ဆီဂျင်လည်းရှာမရဘူးရှိတဲ့အောက်ဆီဂျင်လည်းအကုန်ကြီးသွားတယ်တဲ့အဲ့ပြောချင်တာအဲ့ဒီမှာတနေ့ကိုလူ2000ကျော်သေတယ်အဲ့တော့လက်စားချီတာပေါ့မင်းတို့လောက်ရအောင်ကတေးရกว่าအဲ့ဆိုပြီးအဲ့လိုသဘောမျိုးကိုလည်းခုတစ်ခါပြသုံးလာပြန်ပြီလားငါတို့ကတလောက်တော့ပြော PDF တိုက်တိုက်မင်းတို့ကအဝါအားပေးငါတို့မျိုးစုံနဲ့လို့ငါတို့နိုင်တဲ့ဘက်ကနေမင်းတို့အကာအကွယ်မပေးဘူးကွာမင်းတို့ပြည်သူလူထုဆိုတဲ့လူတွေအကာအကွယ်မပေးဘူးကဲမင်းတို့ဘာတတ်နိုင်လဲပြောအဲ့လိုလက်စားချီတဲ့သဘောမျိုးဖြစ်မှာတော့ကျွန်တော်အလွန်စိုးရိမ်နေဗျာအဲ့ဒါကြီးတော့ကျွန်တော်ပထမပနာမလေးပြောချင်ပါเน
าะဒါပေမဲ့အဲ့လိုသူတို့နိုင်ငံရေးအဖြစ်အဲ့လိုလက်စားချီရလောက်ပြည်သူရဲ့တပ်ဖွဲ့လေပြည်သူရဲ့တပ်ဖွဲ့ကိုသူကတိုက်ရိုက်ညွှန်ကြားထားလာရောမင်းတို့မလိုက်နဲ့မလုံနဲ့ဒီဟာကိုပြစ်ထားလိုက်လို့ပြောလို့ရပါမလားပြည်သူရဲ့တပ်ဖွဲ့ကတာဝန်စီစီနဲ့လှုပ်ဆောင်မှုမသိဘူးလားအ
ဲ့ဒါကညွှန်ကြားစရာမလိုဗျခေါင်းတော်ညှိစိတ်တော်တိတ်သွားလို့အလိုလိုတည်တာပေါ့သူတို့ဘာပဲစစ်တပ်ကလူလားလဲဆိုဒီနိုင်ငံရေးရစစချီတာတွေ PDF တွေမိနေရှုပ်ပြောတုတ်တာတွေကချင်လိုဟာမျိုးတွေမှာဘုံကျဲပြစ်တာပေါ့ရခိုင်မှာဆိုလဲဒီတိုင်းပဲအဲ့ဒီပုံမှာအဝန်ဆိုင်နေပြီးတော့ရှိသမျှတက်တည်ရဲတွေအကုန်လုံးအင်အားတွေအဲ့ဒီမှာအကုန်သွားတဲ့အခါကျတော့ဒီမှာပြစ်ထားသလိုဖြစ်တဲ့အခါကျတော့ဘု து ကောမှာအရေးယူတာမရှိဘူးဗျာ
โอเค
အဲမင်းတို့ရှိတဲ့အနေမြေမှာဒီလိုလေးဖြစ်တယ်မင်းတို့မှာလည်းတာဝန်ရှိတယ်မင်းတို့ဒိုင်းနဲ့ပတ်သက်လို့အရေးယူမှုတစုံတရာလုံးဝမရှိဘူးကွာ
။ဆိုတော့နောက်တစ်ခုကျွန်တော်ဒီကံဆက်တဲ့မေးဖို့သတိရလာတာကတချို့ကထောက်ပြရတယ်။ထောင်ကနေပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုမလွတ်ဘူးလူချင်းကြံတန်ခွဲဆိုပြီးတော့ဒီရာဇဝသားတွေကိုလွတ်တယ်ဆိုပြီးတော့ပြောကြတယ်။ဒါကိုလည်းပဲတချို့ကဒါတမင်တကာနိုင်ငံရေးချက်လို့ထည့်ပြောကြတယ်။ဒါကသာမန်လူတွေပြောတာ။ဦးကြည်မင်းကဥပဒေပညာရှင်စိနေကြီးတူဦးအနေနဲ့ဘယ်လိုမြင်ပါလဲအဲ့ရာဇဝသားတွေကိုလူကြီးချမ်းသာဝင်မှလွတ်တယ်ဆိုတဲ့ကိစ္စကိုကံကိုရရှိပါသလားလူမှုရေးအရာကျူးစွာသလားတခုခုမှတ်ချက်ပေးပါခင်ဗျာ
အတူကဒီလိုပြဟိုတလောတော့အင်တာဗျူးတစ်ခုမှာထောင်ဘူးကြီးဥက္ကမောင်ကြီးကဟိုတရားလွတ်တော်ရှေ့နေတယ်ပေါ့လေကျွန်တော်လည်းကိုကြီးပြီးပါသူပြောတဲ့သဘောကတော့ဒီအကျဉ်းသားတွေကိုလွတ်တာတဲ့ဒီထောင်ဒီမှာတိတ်လူတွေများတဲ့ကောင်ကတရားလုံးစင်မယ်တဲ့နော်မူကြီးစေဝါမှုတွေတောင်းတအသေးပွဲမှုတွေဒါမလို့အဲ့လိုလွတ်တဲ့တည်းမှာစနစ်တကျလွတ်ရတယ်။သူတို့ထောင်ဘူးဝါကြီးကလည်းမလွတ်အောင်ထောင်ဘေးကနေပြီးတော့လွတ်ပြီးတော့ရင်သူတို့ကိုတောင်ချောင်းရာဆွေးတွေကိုလိုက်ပြီးတော့အဲ့သက်ဆိုင်ရဲစခန်းတွေကိုအကြောင်းတစ်ခါလေးကြားထားလိုက်ရတယ်။မင်းတို့ဟိုက်လူတွေလွတ်လိုက်ပြီးအဲ့လူတွေနဲ့ပတ်သက်လို့ဟလာတည်င်းကိုဘယ်လိုပို့ရမလဲဘယ်လိုစောင့်ကြည့်ရမလဲဆိုတဲ့ဥစ္စာတခါလဲပါတာ။အခုအဲ့ဒီလမ်းညွန်ချက်တွေမပါဘဲနဲ့ဘေးကနေလွတ်ပြီးတော့သွားတော့ကွာလို့လွတ်လိုက်လို့ကြောင့်ရာဆွေးမှုတွေပိုများစီတယ်။တကယ်ကြတော့တို့တာလုံးလုံးကြီးကြတယ်တော်တော်လွှတ်ပုံလွှတ်နီးနဲ့နောက်ကလုံးထုံးလွှတ်နီးနေတယ်မလိုက်နာတာလိုက်နာအောင်မလုပ်တာအပြစ်ရှိတယ်လို့ဥက္ကမောင်မြန်တော့အဲ့လိုပြောတယ်တော်တော်ထောင်မှုကြီးဘဝလာတော့ဒါတော့ကျွန်တော်တော်တော်လေးအစကတော့ကျွန်တော်တို့ကတမင်သက်သက်ကိုအစိုးရအစိုးပေါ်အောင်လုပ်တယ်တမင်သက်သက်လုပ်နေတယ်လို့ဆိုတဲ့အမြင်ကတော့နည်းနည်းညော့သွားတယ်တော်တော်သူပြောလိုက်တဲ့အခါကျတော့မှဘာမှနောက်ွယ်ကလိုက်ရပဲ supporting ပေါ့မလုပ်ဘူးတဲ့ဆိုတဲ့အခါကျတော့အဲ့စုမှုတွေဖြစ်စီရအားပေးလို့ဖြစ်သွားတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့နောက်တစ်ခုကလူရင်းမှာဆိုးရွားတဲ့ပြည်စိုးပြမှုတွေကျူးလွန်တဲ့ကိစ္စတွေပါတော့ကြီးကြတယ်လူတွေဟာအဲစီးပွားရေးအဖြစ်ငပြတ်လာတဲ့အတွက်ကြောင့်ခိုးဆိုးလူရတဲ့လူတွေများလာတယ်ဆိုတော့စီးပွားရေးကျဆင်းနေမှုလည်းပဲထောက်ပြကြတယ်ဆိုတော့အဲ့ကိစ္စတော့ဘယ်လိုမြင်ပါလဲဟုတ်ပါသလားအဲ့ဒါက
တို့ရစီးပွားရေးပြတ်တယ်ဆိုမယ်လို့ထိရောက်တဲ့အရေးအမှုရှိလို့ဘယ်လိုလုပ်ရတော့ဆိုရင်ဗျာခင်ဗျာလိုက်ပြီးအလကားနေလူလိုက်တတ်ပါနော်အခုတော့နည်းနည်းတတ်စာတော့ပြုတ်ပြီပေါ့ဗျာဟောလို့ဆိုရင်ခိုးဆိုးနိုင်တယ်နဲ့ခုနကလူသက်သမားမရင်းသမားတွေကိုကျိုးပေးတာမရှိဘူးဗျာအေးအေးနောက်ပိုင်းကစားပြီးတော့နော်အခုထိမရှိဘူးနိုင်ငံရေးသမားဥစားကျိုးပေးတာအဲ့တော့ခိုးဆိုးနိုင်တယ်ကသိနေတယ်သူတို့မတတ်ဘူးဥစားသိပြီတော့ဒါလည်းကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပေါ့လူသက်မှုသုံးခါဖြစ်တယ်တင်းမြင့်ကခုပဲတော့မတင်မချင်းဒေဗင်ကျိုးဝင်းစားတတ်စီလို့ပြာရောအမင်းချပြီးတော့15မိနစ်အတွင်းမှာပဲသူကထုတ်လိုက်တာသူ့အမေကစောင့်နေသူ့အမေပြောတယ်အမေကျွန်တော်မကြခင်ပြန်လာမှာပါသူပြောအဲ့လောက်အတင်ရဲတာပေါ့ဗျအခုလက်တင်းမြင့်တော့ပိုပဲထောင်မင်းသားတွေပေါ့ဗျကြီးလင်းတို့တွေထောင်မင်းသားတွေပေါ့ ไอ้หลูชื่อเด้โอเคไอ้เหรอไอ้เหรอเตียสิงยีอ่ะอ๋อดิกิจะโหบ่มาทีเดียวยิมอยู่ไหนมึงอ่ะไอ้หลูเปล่าๆละอ๋อชอบตรงมายัวเย็นนี่ไปละอีเหรอไอ้หลูริยะเค้าเนี่ยท่องเน้มาโกต่วนเจ้นนี่ดาจนเราท่องนี่อ่ะถั่วละอยู่ไม่จริงอ่ะมาตรุอาจารย์จ้องเนี่ยดิตรุอ่ะยังอ๋อสารชื่อเว้ยเค้าอย่างตรุอ่ะเฉยไม่ได้ตัดขึ้นไหนดิไอ้หลูชื่อดิไอ้เหรอเปล่าจินน่ะเหรอเตียสิงยีอ่ะเสื้ออุชูยออกกูยောက်น่ะ ไม่ใช่บุ๊ชเรนี่มาเจ้าไม่เบื่อแล้วไอ้เรื่องนั้นกูอ่ะชอบเปลี่ยนเบื่อเมียเจ้าเลยหาเบื่อมันไม่ได้เนี่ยมาบางทีตัวสุดพัสดุเข้ามาดูช่อยกับเดล่าไปเลยก็ลงจีดีก้าวมองเวสซาทาบีดอกเดล่าบีดอกแต่ในโฟนนี่พัสดุยิ่งตัวเบื่อแต่ในมาได้ก็เช่นเพราะฉะนั้นสักครั้งผมมองมาแล้วประตูมันต้องสูงจับกาลมาอะไรประตูมาได้ยับเสียตัวยาตัวเลยยังสักครั้งเลยมองว่ามึงกาลมาไอ้เราเบื่อจีน่ะ บ้านเขามาเต็มอยู่กูก้องซาลาดีนะมีอะไรเดือดสุดนะน่ารู้หรอมึงเราเชื่อกับอะไรสักเรื่องเราต้องอยู่มันเลี้ยงดูเชียร์เลี้ยงตัดตัวเราสูงอ่ะเดี๋ยวจะทุบยามเองกูเดี๋ยวจะไม่ทุบยามเราก็ดีพอเวลาเราหามอยู่อะไรนั่นเสียชาวล้านเราหามอยู่มาอะไรเว้นอยู่ลุกอยู่อะไรไม่ได้ลุกซิกาเลยนี่อะไรเนี่ยแต่ดาริยาที่นี่ยาวๆบ่เนี่ยนั่นชินิมว่าดีลุกยามแต่นั่นมาพอบยามไม่ผ่านได้แล้วไหม
อากูไปเดียวเดียวไม่กี่ส่วนเลยล่ะชินิมว่าไปพาเอ็มอาร์ดีวีดูเดียวว่าดีดูมาเทะแล้วอะไรรู้ไม่รู้เดี๋ยวไปเดี๋ยวบ้านเดียวอะไรหากูในกาโก้ยาสูบมือวันนั้นในนี่นี่เลยที่เอาส่วนเล่นเนี่ยยาบิดูตีเอาเจ้าละเล่นหัวเบี้ยกวนนี่ละโทรยูมาเขาเกล้าเขาเกล้าแต่เลยเมื่อกูทุกเสียรู้ชีลาบอกยาเขาเกล้าทั้งไงเนี่ยเสียสละว่าอีกมาส่วนรู้ว่าทั้งเสียดงอากูละมา ยี่กับเวจิมบ้ามั้ยส่วนยี่กับเวจิมบ้าผู้ใดยาสวมมือเรียกกินเชมิโรมิวบ้านยิงวบบี้ยี่มีอาบิดูยิงวบบี้ยามผู้ละเดี๋ยวเรื่องสมมติว่าอธิการมาจ้าวละส่วนสุดที่เราลงสี่จีเนตบอรามสี่เนี่ยสุดที่ยี่กับเวจีเนี่ยนั่นเป็นมาเพี้ยนหนังบุรายี่กับเวจีเป็นละแม่เชนิกุนั่นตามมาเพี้ยนหนังบุราสุดละเลยเป็นสินาจีเพี้ยนเนี่ยบ่เนาะสุดที่เราไม่จบเลยเนาะยี่กับเวจีเนี่ยตาสีเวสุดละอ่าขมิ้นปีรุ่งกูเล่ากันรอบยา ปีเนี่ยปีเนี่ยยี่ยาวเลยปีบ้าเรามาเลยกุหลาบมะกาวขมิ้นสั่งกันกูเอ้กุหลาบมะกาวเตรียมมือมือเบียวลูเบียวเอเซียงูเอามาขั้นเลยไอ้เราเบียวจีน่าเราตัวเราเล็กชิ้นเดียวสิบตับปีดีกว่าสิบตับดูได้ดีตองกงูยาวเต็มเลยสูรุษีขมิ้นบาร์เรียพิจารณาด้วยไอ้ตองกงูยาวเอี้ยจีเลยขมิ้นแค่นั้นลำเบียวนะตามไปตองกงูยาวกูไอ้ที่หาตะคู่เวทรุติไอ้จังหวะลูกข้าอยู่กับบัวอะไรมาพิจารณาลูกมา
ลูนี่เนี่ยพิมพ์เลยสราวขมิ้นจะรับพิมพ์ปัทมาตรงตีกุลดูยาเรียบอยู่ดีมาลงเลยเอียบีเนี่ยต้องมีมาลงเนี่ยกันเลยกันเลยคอมเมนต์ตัดยิบไปไอ้นั่นก็คือดูดีอาเยี่ยมอะไรเอียร์ดูเดียวจะพัสคอร์ดามีดูดีอาเยี่ยมมาลงไหมอะไรมันในยี่เราลงเลยเด็กขมาสัวพวกนั้นคิดแต่ดีเนี่ยเราอยู่ขมิ้นอธิมาบีบีมาบีบีเดี๋ยวเนี่ยรัสเซียเนี่ยเอเชียเนี่ยงานนี้ก็ต้องเป็นปลายดูยาเรียบมาไปก็ว่าอีมาเลยช่วยมุกเรสซีสุดละยุ ကလန်တိုက်မဲ့လူတွေကလည်းဟိုဘက်ကတောဆူကရှိတာပေါ့ဗျ။သူကသူတို့မှာအင်အားနဲ့အားနဲ့အီရန်တို့ဗင်နီဇူလာတို့အဲ့တော့ဘို့လို့သူတို့ကရွေးကောက်ပွဲအတွက်ကတော့လုံးဝပူပန်းနေမှာမဟုတ်ဘူးဆိုတာကိုခင်ဗျာကျွန်တော်အတိအလင်းပြောတယ်ဗျာ
။အဲ့တော့ဘယ်လောက်ထိအဆိုးဆုံးကိုမျှော်လင့်ရမလဲခင်ဗျာဒီလူတွေနည်းနည်
းအဆိုးဆုံးကတော့လီဘီယာပဲကျွန်တော်တို့လီဘီယာဖြစ်မှာစီးရီးယားလွန်ဖြစ်ဘောက်စီးရီးယားဘောက်အင်အားကြီးနိုင်ငံကြီးရဲ့တက်တရားအိုက်ထဲဝင်နေတာကျွန်တော်တို့နိုင်ငံကတော့အဲ့လိုအင်အားကြီးနိုင်ငံတက်တရားဝင်မနေတော့ကျွန်တော်ကဒုတိယလီဘီယာဖြစ်မှာ
ဟုတ်ကဲ့အဲ့ဒါအဆိုးဆုံး worst case scenario ပေါ့လေအကောင်းဆုံးလည်းမျှော်လင့်ကြည့်ပါဦးခင်ဗျာ the best case scenario ဘယ်လိုဖြစ်လာမလဲဒီ
အကောင်းဆုံးမျှော်လင့်နိုင်တာတော့အနည်းဆုံးဖြစ်နေလို့ပြောရမှာတော့အာနာတယ်အဲ့ဒါကတော့လွမြောက်ရစ်တဲ့တယ်မြီတွေပြန်များဖြစ်လာပြီးတော့အဲ့ဒီလစ်တော့တဲ့တယ်မြီတွေတိုးချဲ့သွားခြင်းအဖြစ်ကျွန်တော်တို့ကဒါအားလုံးကိုလွမြောက်သွားမှာသို့တော်အဲ့ဒါရဲ့ဖြစ်နိုင်ခြေရကိုင်းတော့တော့ကျွန်တော်လည်းမပြောတတ်ဘူးဗျာဒါလွမြောက်တယ်မြီတွေဖြစ်လာပြီးတော့ညို့ဘူးကအဓိကပဲအဲ့ဒါမှတော့တော်တော်ကြီးကိုပြောလင်းလို့လည်းရတယ်ကြာညောင်းနိုင်တာလည်းရှိတယ်ဒီအဲ့ဒီအမှတပါဒီဘက်ကထွက်လာမှရှိဘူ
းဦးကျော်စံသားရဲ့မြမရေးတုံးသက်ချက်စီစဉ်ကိုနားဆင်ကြည့်ရှုပြီးတဲ့နောက်မှာတော့အားကစားကဏ္ဍကိုတင်ဆက်မှာပါ
2022ကမ္ဘာဖလားအတွက်ကာတာနိုင်ငံကိုအင်ရှင်အဖြစ်ရွေးချယ်လိုက်တာဟာမှားယွင်းမှုဖြစ်တယ်လို့ကာတာကိုကမ္ဘာဖလားအင်ရှင်ရွေးချယ်တဲ့နေရာမှာအဓိကပါဝင်ခဲ့သူတဦးကပြောကြားလိုက်တဲ့သတင်းအပါအဝင်ဒီတပတ်အတွင်းအားကစားသတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြမှာပါရှင်
2022ကမ္ဘာဖလားဘောလုံးပွဲအတွက်ဘရာဇီးလ်သင်းကတော့လူစင်းထုတ်ပြန်လိုက်ပါပြီ။ဘရာဇီးလ်နီးပြတေတေကသတင်းစာတွေမှာထုတ်ပြန်လိုက်တဲ့26ယောက်ထဲမှာတော့ဘရာဇီးလ်ပြည်တွင်းမှာကစားနေတဲ့သူ3ယောက်သာပါဝင်ပြီးတော့22ယောက်ကဥရောပမှာကစားနေတဲ့သူတွေဖြစ်ပြီးတော့နောက်တစ်ယောက်ကတော့မက္ဆီကိုမှာကစားနေတဲ့ဒန်နီအယ်ဗက်စ်ဖြစ်ပါတယ်။အန
်တိုနီယူနိုက်တက်ဂါဘရီယယ်ဂျေဇုစ်အာဆနယ်
ယောဘာက22ယောက်ထဲမှာပရီးမီးယားလိဂ်က12ယောက်နဲ့အများဆုံးဖြစ်ပြီးတော့အဲ့ထဲမှာတော့ Everton တိုက်စင်မှု Richarlison, Arsenal တိုက်စင်မှု Jesus နဲ့ Martinelli တို့ပါပေမဲ့ Liverpool တိုက်စင်မှု Firmino မပါသလို Aston Villa မှာကစားနေတဲ့ Coutinho လည်းအရွေးမခံခဲ့ရပါဘူး။ Brazil သင်းဟာ Italy နိုင်ငံ Turin မြို့မှာ Roma 14ရက်နေ့ကစပြီးတော့9ရက်ကြာလေ့ကျင့်ပြီးတော့19ရက်နေ့မှာတော့ Qatar နိုင်ငံ Doha မြို့ကိုသွားမှာဖြစ်တယ်လို့သိရပါတယ်။ရဇိုဒင်ဟာအုပ်စုကြီးမှာဆွစ်ဇာလန်ကင်မရွန်ဆာဗီယာတို့နဲ့တအုပ်စုတွေကြာပြီးတော့ပွဲဥရဖြစ်နေနိုမာ24ရက်နေ့မှာဆာဗီယာအသင်းနဲ့ကစားမှာဖြစ်ပါတယ်ခင်ဗျာအခုလို့ကာတာကမ္ဘာဖလားဘောလုံးပွဲကျင်းပဖို့အတွက်တပတ်ကြော်ကြော်ပဲလိုတော့တဲ့အချိန်မှာကာတာနိုင်ငံကကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်တာဟာမှားတယ်မှားယူနဲ့ရွေးချယ်မှုဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဆက်ဘလက်တာကဆွစ်ဇာလန်ကသတင်းစာတစ်စောင်ကိုပြောလိုက်ပါတယ်။ဒါပြင်ကာတာနိုင်ငံဟာကမ္ဘာဖလားပြိုင်ပွဲကျင်းပဖို့အတွက်အရန်ကိုသေးလွန်းတယ်လို့လည်းသူကပြောပါတယ်။ကာတာနိုင်ငံကိုအင်ရှင်ဖြစ်ရွေးချယ်ခဲ့တုန်းကတော့ဆက်ဘလက်တာဟာ FIFA ဥက္ကဋ္ဌဖြစ်ပြီးတော့အဲ့ဒီအချိန်တုန်းကတော့2018နဲ့2022ကမ္ဘာဖလားတွေကိုရုရှားနဲ့ကာတာနိုင်ငံတွေကိုအသီးသီးရွေးချယ်ခဲ့လို့အကြီးအကျယ်ဝေဖန်ခံခဲ့ရတာပါ။နောက်ပိုင်းမှာတော့ဆက်ဘလက်တာနဲ့ FIFA တာဝန်ရှိသူအတော်များများဟာအရီလိုက်စားမှုအရှုပ်တော်ပုံတွေကြောင့်အေးအေးယူခံခဲ့ရပါတယ်။ကာတာနိုင်ငံကိုကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်တာဟာမှားတယ်ဆိုရင်တော့ဒီအမားကအဲ့ဒီအချိန်က FIFA ဥက္ကဋ္ဌလုပ်ခဲ့တဲ့ Mr. Blatter နဲ့ FIFA အလုံးမှုဆောင်အဖွဲ့မှာပဲတာဝန်ရှိတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ ။ Europa Champions League ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုတော့တနင်္လာနေ့ကမဲလိုက်ခဲ့ကြပါတယ်။ဆွစ်ဇာလန်နိုင်ငံနီယိုမြို့မှာတနင်္လာနေ့ကမဲနိုင်ခဲ့ကြတာမှာမနစ်ကဖိုင်နယ်မှာတွေ့ခဲ့ကြတဲ့ချန်ပီယံရီယယ်မက်ဒရစ်နဲ့လီဗာပူးတို့တွေ့ကြမှာဖြစ်ပြီးတော့ဂျမန်ချန်ပီယံဘိုင်မျူနစ်ကတော့မက်ဆီတို့ရဲ့ PSG နဲ့တွေ့မှာဖြစ်တဲ့အတွက်စောစောစီးစီးပဲအသင်းကြီးတချို့ထိတ်တိုက်တွေ့ခဲ့ကြပါတယ်။ကျန်တဲ့ပွဲတွေမှာတော့ AC Milan နဲ့ Spurs, Dortmund နဲ့ Chelsea, Inter Milan နဲ့ Porto, Man City နဲ့ RB Leipzig, Bruges နဲ့ Benfica, Napoli နဲ့ Eintracht Frankfurt တို့တွေ့ကြမှာဖြစ်ပါတယ်။Real Madrid အသင်းနဲ့တွေ့မဲ့အပေါ်မှာလေဦးတိုက်စစ်မှုဟောင်း Ian Rush ကတော့
Yeah I think this game's over two legs it's two fantastic teams unfortunately one great team
ဒီပွဲကနှစ်ကြော့ကစားရမှာဖြစ်ပြီးနှစ်သင်းစလုံးကလည်းတကယ်ကောင်းတဲ့အသင်းတွေပါဒါပေမဲ့လည်းဒီကနေတသင်းပဲနောက်တစ်ဆင့်တက်ရမှာပါဆိုတော့ကျွန်တော်တို့အနေနဲ့ဒီပွဲကစားဖို့စောင့်မျှော်နေပြီးမနစ်ကဖိုင်နယ်မှာရှုံးထားတဲ့ရှုံးကြွေးကိုပြန်ဆက်နိုင်မယ်လို့မျှော်လင့်ပါတယ်
Champions League မှာအသင်းကြီးတချို့ထိတ်တိုက်တွေ့ကြသလိုပဲ Europa League Playoff ပွဲစဉ်မှာတော့ Manchester United နဲ့ Barcelona တို့တွေ့ကြမှာဖြစ်ပါတယ
် Manchester United
တွေ့မဲ့ပုံမှာ Barcelona နီးပြ Xavi ပြောတာကတော
့ Nos sorteig ens ha deparat el rival més difícil de nou i bé no sé si din
အခက်ခဲဆုံးပြိုင်ဘက်ကိုကျွန်တော်တို့ရလိုက်တာပါကျွန်တော်တို့ကံကောင်းသလားကံမကောင်းတာလားတော့ကျွန်တော်မသိပါဘူးဒါပေမဲ့ဆာရွက်ပုံမှာတော့သူတို့ကအခက်ခဲဆုံးပြိုင်ဘက်ပါEric Ten Hag ရောက်ပြီးနောက်ပိုင်းသူတို့အတော်လေးကောင်းလာသလိုသူတို့မှာကစားသမားကောင်းတွေလည်းအများကြီးရှိပါတယ်အခုလောလောဆယ်မှာတော့သူတို့ကကောင်းနေတော့ဒါကကျွန်တော်တို့အတွက်တော့မဲနိုင်ပြီးကြတဲ့အထက်မှာအခက်အခဲဆုံးပြိုင်ဘက်ကိုရလိုက်တာပ
ါ Champions League ရှုံးထွက်ပွဲစဉ်ပထမအကြော်ကတော့ဒါမဲ့ February 14 15 21နဲ့22ရက်နေ့တွေမှာကစားသွားမှာဖြစ်ပြီးတော့ဒုတိယအကြော်ပွဲစဉ်တွေကတော့ March 9ရက်8ရက်နဲ့14ရက်15ရက်နေ့တွေမှာကစားကြမှာဖြစ်ပါတယ်ခင်ဗျာပြည်မမာရောဘာစလိုနာရဲ့နောက်တန်းလို့ကြော်ရပီကေဟာဘောလုံးကစားတာကနေအားယူလိုက်ပါပြီအသက်35နှစ်ရှိဖြစ်တဲ့ပီကေဟာကာတာကဝဖလားပွဲအတွက်လာလီဂါပွဲစဉ်တွေရနာထားတဲ့အချိန်မှာဘောလုံးကစားတာကနေအားယူတော့မယ်လို့ပြီးခဲ့တဲ့ချာတာရီနီကကြေညာလိုက်တာပါတကယ်တော့ပီကေဟာဘာစလိုနာနဲ့စာချုပ်သက်တမ်းတစ်နှစ်ခွဲကြာနေသေးပေမဲ့လည်းဘာစလိုနာအသင်းရဲ့မန္တလေးအခြေအနေကြောင့်
သူ့ကိုလာစားပေးဖို့အခက်ခဲတွေရှိနေတဲ့အတွက် PK ကဒါကိုကူညီတဲ့အနေနဲ့အနားယူဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကနူးခတ်မှာကစားတဲ့ El Maria နဲ့ပွဲမှာတော့ PK ဟာသူ့ရဲ့နောက်ဆုံးပွဲကိုကစားပြီးတော့ဘာစလိုနာပရိသတ်တွေကိုနှုတ်ဆက်ခဲ့ပါတယ်ဘာစလိုနာကစားသမားတွေကသူ့ရဲ့ကျောနံပါတ်3နဲ့နာမည်ပါတဲ့အင်ဂျီကိုဝတ်ပြီးဂုဏ်ပြုခဲ့သလိုပရိသတ်တွေကလည်းခွင်းလုံးပြစ်လာပြီးတော့သူ့ကိုဂုဏ်ပြုနှုတ်ဆက်ခဲ့ကြပါတယ်ပီကေကတော့သူ့အနေနဲ့ဘာစလိုနာကိုချစ်ပြီးတော့ဒီချိန်ကသူ့အတွက်အားယူဖို့အသင့်တော်ဆုံးအချိန်ဖြစ်တယ်ဆိုပြီးပြောပါတယ်။ပီကေဟာဘာစလိုနာနဲ့အတူ14နှစ်ကြာကစားခဲ့ပြီးတော့လာလီဂါ8ချိန်၊စပိန်ရှုံးထွက်ဘလာ9ချိန်၊စပိန်စူပါဘလာ6ချိန်၊ချန်ပီယံစ်လိဂ်3ချိန်၊ FIFA ကမ္ဘာကလပ်ချန်ပီယံဘလာ3ချိန်၊ဥရောပဘလာ3ချိန်ပါဝင်စူဖလာပေါင်း30ရပြီးတော့ဘာစလိုနာအသင်းရဲ့သမိုင်းမှာစူဖလာတတိယအများဆုံးရတဲ့ကစားသမားဖြစ်ပါတယ်။ဘာစလိုနာအသင်းတော့53ကိုတွင်းပေးခဲ့ပြီးတော့စုစုပေါင်း616ပွဲနဲ့ပြည်စမအမြောက်ပွဲအများဆုံးကစားတဲ့ကစားသမားလည်းဖြစ်ပါတယ်။ဘာစလိုနာနီးပြဟောင်းလည်းဖြစ်တဲ့ Flashy Man City နီးပြ Guardiola ကတော့ PK နဲ့ပတ်သက်ပြီ
း when everything with Barcelona Spanish national team and yeah the time arrived for everyone
သူဟာဘာစီလိုနာနဲ့ Spain အသင်းတွေနဲ့အတူစူပလာအလုံးကိုရခဲ့ပြီးတကယ်တော့တဲ့ကစားသမားပါကျွန်တော်အနေနဲ့ကတော့ဘာစီလိုနာမှာ၄နှစ်ကြာသူ့ရဲ့နေပြလုပ်ခဲ့ရတဲ့အတွက်ဂုဏ်ယူပါတယ
်။ဒါပြင်ဘာစီလိုနာရဲ့ပြိုင်ဘက် Real Madrid နေပြ Ancelotti ကလည်း PK နဲ့ပတ်သက်ပြီးတော့အခုလိုချီးကျူးဂုဏ်ပြုစကားပြောဆိုခဲ့ပါတယ်
။ PK mi opinión personal ha sido uno de los centrales más fuerte que ha tenido esta época.
ကျွန်တော်အမြင်မှာတော့ PK ဟာဒီဘက်ကမှအမာကျော်ဆုံးနောက်တန်းအလယ်လူတွေကတယောက်ပါ။သူကတော်သလိုစနစ်လည်းကြပါတယ်။သူအနာယူဖို့ကိစ္စကိုအခြားလူတယောက်ထက်သူကိုယ်တိုင်ဆုံးဖြတ်လိုက်တာကောင်းပါတယ်။ရှေ့လျှောက်အကောင်းဆုံးတွေ့ကြုံရပါစေလို့ဆုတောင်းပေးပါတယ
်။အငွေကြေးအခက်ခဲကြောင့် PK ကိုအနာယူဖို့ဖီအားပေးတာတွေရှိတယ်လို့လည်းဖော်ပြနေကြပါတယ်ခင်ဗျာ။အမေရိကန်ကမေဂျာလိဂ်ဖလားဘောလုံးပွဲတွေဘက်မှာတော့ LAFC အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးဖိုင်နယ်ကိုစနေနေ့ကကစားကြတာမှာ LAFC အသင်းက Philadelphia Union အသင်းကိုပယ်နယ်တီနဲ့နိုင်သွားခဲ့တာပါပုံမှန်ပွဲချိန်တွင်တစ်ဖက်2ဂိုးစီတည်ရဖြစ်လို့ချိန်ဘူကဏ္ဍမှာလည်း2ဂိုးစီထပ်သွင်းပြီး3ဂိုးစီတည်ရဖြစ်နေတာကြောင့်ပယ်နယ်တီကန်ကြတာမှာ LAFC အသင်းက3ဂိုးကိုမရှိနဲ့နိုင်ပြီးတော့ MLS Champion ဖြစ်သွားခဲ့တာပါဒါဟာ LAFC အသင်းအတွက်တော့ MLS ဖလားကိုပထမဆုံးအချိန်ရတာလည်းဖြစ်ပါတယ်တနင်္ဂနွေနေ့ကတော့ LAFC အသင်းဟာ LA မြို့မှာလှည့်ပြီးတော့ပြိုင်ဆက်တွေလည်းထောင်နဲ့ချီပြီးတော့အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါ
နိုဝင်ဘာလ10ရက်အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတတက်တမ်းဝယ်ရွေးကောက်ပွဲကနေဦးရလဒ်ဒီမှာ Republican Party ကအောက်လွှတ်တော်မှာထိတ်ချုပ်နိုင်မှုညွှန်လျက်ပြီးအထက်လွှတ်တော်ရလာမှာတော့အခုချိန်ထိတဲတဲကောက်ကွဲမသိရသေးပါဘူးခင်ဗျာမြန်မာပြည်အာဆီယံဘုံသဘောတူညီချက်အကောင့်ထံဖော်ရေးနှောင့်နှေးနေတဲ့အချိန်မှာပဲအာဆီယံထိပ်သီးခေါင်းဆောင်များအစည်းအဝေးကိုအခုကြာတာပတိနေ့ကမ္ဘောဒီးယားနိုင်ငံမှာကျင်းပဖို့ရှိပါတယ်အာဆီယံအဖွဲ့ဝင်မြန်မာနိုင်ငံကိုနိုင်ငံရေးကိုစားပြုပြီးတက်ရောက်ခွင့်မပေးတဲ့အတွက်မြန်မာစစ်ကောင်စီကတော့ဒီထိပ်သီးအစည်းအဝေးကိုကိုစားပြုတက်ရောက်ခွင့်မရပါဘူးခင်ဗျာကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာနိုဝင်ဘာလ10ရက်နေ့ကနေ17ရက်နေ့ထိကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးမှာကိုကင်ထွေဖြည့်ရှင်းရမယ့်ပြဿနာတွေတဲ့မြန်မာနိုင်ငံအရေးလဲပါဝင်လိမ့်မယ်လို့ဖိလစ်ပိုင်သမ္မတဖာဒီနာမာကုစ်ဂျူနီယာကဒီကနေ့နိုဝင်ဘာလ9ရက်နေ့မှာပြောပါတယ်။ကာယောဂအရေးရုရှားယူကရိန်းအရေးတောင်တရုတ်ပင်လယ်အတွင်းဖြစ်ပေါ်တိုးတက်မှုတွေအပြင်မြန်မာနိုင်ငံအရေးစတဲ့ကိစ္စတွေကိုဒီထိပ်သီးဆွေးနွေးဘက်မှဆွေးနွေးဖြေရှာသွားမယ်လို့ဒီအစည်းအဝေးကျင်းပမယ်ကမ္ဘောဒီးယားနိုင်ငံကိုမထွက်ခွာခင်သမ္မတမာကုစ်ဂျူနီယာကပြောကြားလိုက်တာပါ။မြန်မာစစ်တပ်ကလက်နက်ပစ္စည်းဝယ်ယူရာမှာပါဝင်ပတ်သက်နေတဲ့ Sky Aviator Company နဲ့ဒီ company ပိုင်ဆိုင်သူလက်ဖြစ် Director လက်ဖြစ်သူအသက်40အရွယ်ဦးကျော်မင်းဦးတို့ကိုအမေရိကန်ပြည်ထောင်စုရဲ့အရေးယူဌာနကထည့်ဆင်းနေထည့်သွင်းလိုက်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဗုဒ္ဓဘူးညာချန်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆူမွန်ပါရှင်အတန်ပန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ပါရှင်VOA American အတန်ကမြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့ကျမတို့ရဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်လွားကတော့ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ရွှင်လန်းချမ်းမြေ့ကြပါစေရှင်။ BND ရဲ့အသွေအသွေးကနေလည်းကင်းဝေးကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.